Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ကျွန်းလာလရဲ့အင်္ဂါနေ့ညပိုင်း 9:20 စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 1925-30 နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါအခုညပိုင်းစီစဉ်ရဲ့တာဝန်ယူသင်ဆက်တော်မှာပ
ါမင်္ဂလာပါရှင်ကျမခင်ပြူထွေးပါဗြိတိန်နိုင်ငံနဲ့အရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်တရက်ရအောင်အခိုင်အမာကြိုးပမ်းသွားမယ်လို့လန်ဒန်မြို့မှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်တရုတ်ကျောင်းသူကျောင်းသားတွေနဲ့ပြည်သူထောင်နဲ့ကြီးတက်ဖြတ်ခံခဲ့ရတဲ့ TNM အရေးခင်နှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့မှာတော့အထိမ့်မဲ့ပွဲတွေမကျင်းပနိုင်အောင်အာဏာပိုင်တွေကလုံခြုံရေးတင်းကျပ်ထားပါရယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ချက်သမရနိုင်ငံမှာရောက်ရှိနေပြီးနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတွန်းမြှင့်ဖို့ကိစ္စဆွေးနွေးနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပါရှင်။လွန်ခဲ့တဲ့အနှစ်30ကပီဂျင်းမြို့တီယန်နမင်ရင်ပြင်ဆန္ဒပြပွဲကိုအစိုးရကအကြမ်းဖက်နေနေခဲ့ပေမဲ့ပုံမပွင့်လင်းတဲ့လူအဖွဲ့အစည်းရောက်ဖို့တရုတ်ပြည်သူတွေသဘောပေါက်ပါတယ်လို့တရုတ်ရဲ့ကျွမ်းကျင်သူတို့ကအခုလိုသုံးသပ်ပါတယ်။
There's a sort of pragmatism on the other side of that we can't really do anything to change this. So that they may not be out on the street.
အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်ရခိုင်ပြည်နယ်မင်းပြားဖက်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့ရဲ့တိုက်ပွဲတွေကြောင့်တိစုံသူတွေတရားရသူတွေနဲ့နေရဆွန့်ခွာထွက်ပြရသူတွေတိုးလာနေတဲ့တဲ့တင်နိုင်ငံတော်အကြီးညိုပြက်စီမှုနဲ့တရားစွဲခံထားတဲ့မဆိုးရင်တိုက်တဲ့ဆရာတော်ဦးဝေရသူကိုဒီကနေ့မှာပဲတရားရုံးကတရားခံပြည့်အဖြစ်တက်မြတ်လိုက်တဲ့တဲ့တင်တွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းဆန်တဲ့ဒါရိုက်လိုင်းဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမခင်ဖြူတွေနဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်။
ဥရောပသမဂ္ဂ EU ထဲကနေခွဲထွက်ဖို့ပြင်နေတဲ့ဗြိတိန်နဲ့အရေးကြီးတဲ့ကုန်သွယ်ရေးသဘောတူညီချက်တရက်ရရှိအောင်အခိုင်အမာကြိုးပမ်းသွားမယ်အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးနဲ့ဒီကနေ့တွေ့ဆုံပြီးတဲ့နောက်လန်ဒန်မြို့တော်မှာသတင်းတောက်တွေနဲ့တွေ့တဲ့အချိန်မှာအဲ့ဒါလိုပြောခဲ့တာပါ။နိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့ဝန်ကြီးချုပ်မေကဂုဏ်ယူပြောဆိုခဲ့ပေမဲ့တစ်ချိန်တည်းမှာလည်းဒီအီရန်အရေးရာသီဥတုဖောက်ပြန်ပြားလဲမှုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့တော့နိုင်ငံအကြားကွယ်လွှဲမှုတွေရှိနေတယ်ဆိုတာကိုလည်းအတိအမှတ်ပြုပြောကြားခဲ့ပါတယ်။သမ္မတထရမ့်ကန့်ကွက်ထားတဲ့ဥတုရာသီပြားလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုဗြိတိန်နိုင်ငံအနေနဲ့ကတော့ဆက်လက်ထောက်ခံသွားမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုပြန်လည်နှုတ်ထွက်သွားတဲ့ဒီအီရန်နျူကလ িয়ার သဘောတူညီချက်ကိုလည်းဆက်ပြီးတော့အားပေးထောက်ခံသွားမယ်အကြောင်းပြောဆိုခဲ့တာပါ။ကောင်းဆောင်နှစ်ဦးဒီကနေ့ပူရဲသတင်းစာရှင်းလင်းပွဲကျင်းပနေတဲ့အချိန်မှာတော့ဒီလန်ဒန်မြို့တော်အနှံ့မှာထရမ့်ကိုကန့်ကွက်ဆန္ဒပြသူတွေထောင်ထဲကြီးစုဝေးခဲ့ကြပါတယ်။ထရမ့်ကိုခလေးဆိုးပုံလှုပ်ထားတဲ့လေဘူပေါင်းရုပ်ကြီးကိုအနီးနားမှာလွှင့်ထူထားတဲ့တစ်ချိန်ထဲမှာပဲဒီထရမ့်ဆန့်ကျင်ရေးကြွေးကြော်သံတွေနဲ့စိုင်းပုတ်တွေကိုကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါရှင်
။မက္ကဆီကိုပို့ကုန်တွေပေါ်အမေရိကန်အခွန်ထပ်တိုးကောက်မယ်လို့ချင်းချောက်တဲ့ပေါ်ဒီလိုရကြောင်နှစ်နိုင်ငံလုံးစီးပွားရေးထိခိုက်ပြီးဘူအမေရိကန်နိုင်ငံတွေကနေရှေ့ပြောင်းလာသူတွေအမေရိကန်နိုင်ငံကိုမက္ကဆီကိုကတဆင့်ပိုဝင်လာလိမ့်မယ်လို့မက္ကဆီကိုဘက်ကပြန်ချင်းချောက်ပြီးမှအမေရိကန်သမ္မတဘက်ကတော့အလျှော့ပေးတဲ့သဘောမပြသေးပါဘူး။ဒီတိမ်မှာရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုအနေနဲ့ဒီပြဿနာကိုဖြေရှင်းခြင်းရင်သူ့ဘက်ကစေတနာရှိတဲ့အရင်ပြရမယ်။မက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်နဲ့ခိုးဝင်လာတဲ့လူတွေနဲ့မွေးဆွေးဝါးတွေကိုအမြန်ဆုံးပိတ်ပင်တားမြစ်ပေးတယ်လို့ Internet Twitter ကနေပြန်ပြောလိုက်ပါတယ်။ဒါပေမဲ့မက္ကဆီကိုသမ္မတ Andreas Manuel Lopez Obrador ဘက်ကတော့မကြခင်အမေရိကန်နဲ့ဆွေးနွေးပွဲတွေလုပ်ဖို့ရှိတာကြောင့်ဒီပြဿနာကိုအပြေရှားနိုင်လိမ့်မယ်လို့အကောင်းမြင်ယုံကြည်ထားကြောင်းသတင်းတောက်တွေကိုမနေ့ကပြောခဲ့ပါတယ်။မက္ကဆီကိုသမ္မတကဆက်ပြီးသူ့အစိုးရအနေနဲ့ထိတ်တဲရင်ဆိုင်ချင်းချောက်မှုတွေမလုပ်ဘူး။ဒါပေမဲ့အကြမ်းဖက်မှုတွေနဲ့အစာပြက်လက်မှုအလုတ်ကင်မဲ့မှုတွေကြောင့်မဖြစ်မနေရှေ့ပြောင်းခုန်လုံလာရသူတွေကိုတော့ဆက်လက်ကာကွယ်ပေးသွားမယ်လို့ဆိုပါတယ်။တကယ်တော့ဒီနှစ်နိုင်ငံနဲ့ဆက်နေကုန်သွယ်ရေးပြဿနာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီး Marcelo Ebrard နှစ်ဖြန်ဗိုလ်တူးနေမှာဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်ဆိုင်ရာမက္ကဆီကိုသံမတ်ကြီး Marta Bárcena ကလည်းအမေရိကန်ရဲ့တွင်းကုန်ခွန်ကြောင့်ဗန်ဒါရေးစီးပွားရေးမတည်ငြိမ်မှုတွေဖြစ်လာနိုင်တယ်လို့သတိပေးထားပါတယ်ခင်ဗျ။
လွန်ခဲ့တဲ့နှစ်ပေါင်း30ကတရုတ်နိုင်ငံပေကျင်းမြို့မှာကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲတွေအကြမ်းဖက်ဖြိုခွင်းခံခဲ့ရတဲ့ TNMA အရေးအခင်နှစ်ပတ်လည်တဲ့ဒီကနေ့မှာတော့အထိမ့်နဲ့အခမ်းအနားပွဲတွေမလုပ်နိုင်အောင်အစိုးရကပေကျင်းမြို့တစ်ဝိုက်မှာလုံခြုံရေးတင်းကျပ်ထားပါတယ်။ပုံမှန်လုပ်နေတဲ့မနက်စောစောအလံတင်အခမ်းအနားကိုကြည့်ရှုဖို့ TNMA ရင်ပြင်ကိုလာကြတဲ့ခီးသွားတွေကိုလုံခြုံရေးအဖွဲ့တွေကမှတ်ပုံတင်စစ်ဆေးတာတွေတင်းတင်းကျပ်ကျပ်လှုပ်ဆောင်နေတာပါ။ နိုင်ငံသားသတင်းထောက်တွေရင်းပြကိုလာရောက်ခွင့်ပိတ်ပင်ထားသလိုဘယ်သူမှတပ်ပုံမရိုက်ဖို့အတွက်လည်းသတိပေးထားပါတယ်1989ခုနှစ်ဇွန်လ4ရက်နေ့ကတရနမင်းရင်ပြင်မှာစုဝေးဆန္ဒပြနေကြတဲ့ကျောင်းသားတွေကိုစစ်သားတွေကဒီတင့်ကားတွေနဲ့ဝင်ရောက်ဆင်းနှင်းဖြိုခွင်းခဲ့တာမှာလူတွေထောင်ထဲချီတပ်ဖြတ်ခံခဲ့ကြပါတယ်။တိုင်းပြည်အတွင်းအကျင့်ပြချစားမှုတွေအဆုံးသတ်ပြီးဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုတောင်းဆိုခဲ့ကြတဲ့ကျောင်းသားနဲ့လူ့သမားတွေရဲ့နှစ်လနီးပါးကြာဆန္ဒပြပွဲတွေလည်းဒီနှိမ်နီးမှုအောက်မှာပဲအဆုံးသတ်ခဲ့ရတာပါ။အခုလိုနှစ်ပတ်လည်နေ့မျိုးမှာလည်းတရုတ်ကွန်မြူနတီပါတီအစိုးရကတော့ဒီအဖြစ်အပျက်နဲ့ပတ်သက်တဲ့အောက်မေ့ဝဲအကြောင်းအရာတွေကိုဖျောက်ဖျက်ပြစ်ဖို့အကြီးအကျယ်လှုပ်ဆောင်နေပါတယ်။နှစ်စဉ်နှစ်တိုင်းနှစ်ပတ်လည်နေ့မတိုင်ခင်မှာတက်ကြွလှုပ်ရှားသူတွေရှေ့နေတွေနဲ့သတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းတာတွေလုပ်လို့ရှိပြီးတော့ဒီဖြစ်ရက်နဲ့ပတ်သက်လို့အင်တာနက်ပေါ်ကနေသုံးသပ်ပြောဆိုတာရေးသားတင်ပြတာတက်ပုံနဲ့ဖော်ပြတာတွေကိုလည်းပြင်းပြင်းထန်ထန်ပိတ်ပင်ထားပြီးဘယ်လိုအထိမ့်မှတ်ပွဲမှာမလုပ်ဖို့အတွက်တားမြစ်ထားတာဖြစ်ပါရဲ့ရှင်။
စူရနိုင်ငံမှာအရသာဆန္ဒပြပွဲကိုဖြုတ်ခွဲပြီးစစ်ကောင်စီကဆန္ဒပြသူတွေနဲ့အရင်သဘောတူထားချက်ကိုဖျက်သိမ်းကာရွေးကောက်ပွဲ6လအတွင်းကျင်းပပေးမယ်လို့ကြေညာလိုက်ပါတယ်။မနေ့တုန်းကလူပေါင်းအနည်းဆုံး30သေဆုံးခဲ့ရတဲ့မြို့တော်ခတ်ထုံးဆန္ဒပြပွဲဖြုတ်ခွဲမှုအပြီးဒီနေ့မှာပဲအာနာသိန်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်ကြီးအက်ဒယ်ဖတ်တ်အယ်ဘာရန်ကလာမယ့်ရွေးကောက်ပွဲတွေကိုဒေသတွင်းနဲ့နိုင်ငံတကာစောင့်ကြည့်မှုအောက်မှာကျင်းပပေးမယ်လို့ရုံးမြင့်သံကြားကကြေညာလိုက်ပါတယ်။ရတားဆွေရထံအာနာလွှဲပေးဖို့ကာကွယ်ဝင်ကြီးဌာနအပြင်ဘက်မှာရှစ်ပတ်ကြာဆန္ဒပြတောင်းဆိုနေသူတွေကိုလုံခြုံရေးတပ်တွေအနေနဲ့တနင်္လာနေ့ကအခုလိုဖြုတ်ခွင်းခဲ့တာကြောင့်စစ်တပ်နဲ့ဆန္ဒပြနေတဲ့လွတ်မြောက်ရေးနဲ့ပြောင်းလဲမဟာမိတ်တိုက်ခိုက်ကြာဆွေးနွေးပွဲတကားတွေပိတ်သွားစေခဲ့ပါတယ်တကယ်တော့ဆူရနိုင်ငံမှာဧပြီလအာနာရှင်ဆန့်ကျင်လူလူလှုပ်ရှားမှုဆန္ဒပြပွဲအတွင်းသမ္မတအိုမာအယ်ဘတ်ရှာကိုစစ်တပ်ကအာနာသိမ်းဖြုတ်ချခဲ့ပြီးစစ်တပ်နဲ့ဆန္ဒပြသူတွေအကြားကြားဖြတ်ဆွေးရကိုဘလို့ပုံစံနဲ့ဖွဲ့စည်းဖို့တောက်လျှောက်ဆွေးနွေးလာခဲ့တာပါအခုလိုဆွေးနွေးရမှာကြားဖြတ်ဆွေးရတက်တန်းကို၃နှစ်အထိပေးဖို့နှစ်ဖက်သဘောတူချက်ရခဲ့ပေမဲ့ကြားဖြတ်ဆွေးရခေါင်းဆောင်မှုအပိုင်းနဲ့ပတ်သက်ပြီးသဘောထားကွဲခဲ့တာကြောင့်ပြီးခဲ့တဲ့လကပဲဆွေးနွေးပွဲတွေပြတ်ပြားသွားခဲ့ရပါတယ်အဲဒီနောက်မနေ့တနင်္လာနေ့မှာတော့ရဲနဲ့စစ်တပ် uniform ဝတ်ဆူဒန်လုံခြုံရေးတပ်တွေကစစ်တပ်ဌာနချုပ်နာကဆန္ဒပြသူတွေကိုဝိုင်းလိုက်ပြီးဆန္ဒပြသူတွေထွက်ပြေးဖို့ဖိအားစပေးခဲ့ရကနေပောက်ကွဲတံတွေစစ်တပ်တံတွေစတိုက်ချခဲ့ရပြီးတော့အခုလိုသွေးမြေကြအင်အားသုံးနှိမ်နှင်းမှုတွေဆက်ဖြစ်ခဲ့တာပါခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းဝင်မှာ5နာမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးပါရှင
်ဒီအမေရိကန်တန်ရဲ့အင်္ဂါနေ့ညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးသွားပါမယ်။ချက်သမရနိုင်ငံကို၃ရက်ကြာချစ်ကြည်ခီရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းကချက်နိုင်ငံသားရေးဝန်ကြီးသောမတ်စ်ပက်ထရီချက်နဲ့တွေ့ဆုံသလိုချက်မြန်မာနှစ်နိုင်ငံစီးပွားရေးညီလာခံကိုလည်းတက်ရောက်ခဲ့ပါတယ်။နိုင်ငံအခြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးတက်လာတဲ့အခြေအနေကိုချက်သမရနိုင်ငံဝန်ကြီးချုပ်ဘာဘစ်ကဒီစီးပွားရေးညီလာခံအတွင်းမှာမိမောင်းထိုးပြောဆိုခဲ့ပါတယ်။ချက်သမရနိုင်ငံကနေအာရှနိုင်ငံတွေကိုတင်ပို့တဲ့ပို့ကုန်တွေ23ရာခိုင်နှုန်းကျဆင်းနေချိန်မှာမြန်မာနိုင်ငံကိုတင်ပို့တဲ့ကုန်ပမာဏကတော့66ရာခိုင်နှုန်းတိုးလာတဲ့အကြောင်းဝန်ကြီးချုပ်ဘာဘစ်ကပြောပါရယ်ဝန်ကြီးချုပ်ဘာဘစ်မြန်မာနိုင်ငံကိုလာရောက်ဖို့ဒေါအောင်ဆန်းစုကြည်ကဖိတ်ခေါ်ခဲ့တယ်လို့လာမယ့်စာအုပ်ပေါက်ရာသီမှာဝန်ကြီးချုပ်နဲ့အတူဆက်မှုနယ်ကုံတွယ်ရေးဝန်ကြီးကာရယ်ဟာဗလီချက်တို့မြန်မာနိုင်ငံကိုလာရောက်နိုင်ပွဲရှိတဲ့အကြောင်းချက်သမရနိုင်ငံသတင်းတွေမှာဖော်ပြကြပါရယ်ချက်ဝန်ကြီးချုပ်နဲ့ဒေါအောင်ဆန်းစုကြည်တို့ဟာမနေ့ကလည်းမြို့တော်ဖရက်မှာတရားတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့ကိစ္စတွေဆွေးနွေးခဲ့ကြတာပါဒီကနေ့မှာတော့ချက်သမရမီလော့ရှ်ဆယ်မန်နဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံပြီးတော့ဒီမြန်မာအတန်ယုံဖွံ့ဖွဲခန္ဓာကိုလည်းတက်ရောက်ပါရယ်1980ပြည့်နှစ်ကာလတွေတုန်းကနှစ်နိုင်ငံဆက်ဆံရေးပြတ်တောက်ခဲ့ပြီးတဲ့နောက်အခုအချိန်မှာနှစ်ဖက်ဆက်ဆံရေးပြန်လည်တည်ဆောက်သွားဖို့မျှော်လင့်တယ်လို့မြန်မာတန်ရုံအခုလိုပြန်ဖွင့်နိုင်တာဟာလေနှစ်နိုင်ငံဆက်ဆံရေးတိုးတက်မြန်မာကောင်းမွန်လာတဲ့လက္ခဏာဖြစ်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေမဲပေးခွင့်ရဖို့အတွက်အမေရိကန်လွှတ်တော်ကအခြေခံဥပဒေပြင်ဆင်ခွင့်ပြုခဲ့တာနှစ်ပေါင်း100ပြည့်သွားပါပြီ။ဒီခွင့်ရကအလွယ်တကူရခဲ့တာတော့မဟုတ်ပါဘူးအမေရိကန်မှာမျိုးသမီးတွေမဲပေးခွင့်ရဖို့ကို10စုနှစ်ပေါင်းများစွာကြိုးပမ်းခဲ့ရတာဖြစ်ပြီးဒါနဲ့ပတ်သက်လို့လည်းအမေရိကန်နိုင်ငံကြီးကိုအချိန်တော်ကြာရက်ခတ်ခဲ့တာပါ1919ခုနှစ်ဇွန်လ4ရက်နေ့မှာလွှတ်တော်အတည်ပြုချက်ရယူခဲ့ပြီး1920မှာပြည်내တစ်ခုချင်းလိုက်သဘောတူညီချက်ကိုအတည်ပြုလက်မှတ်ရေးထိုးခဲ့ကြတာပါဒီလိုမျိုးသမီးခွင့်ရအတွက်မျိုးသမီးတွေခြေတက်ဆန္ဒပြအစာငတ်ခံဆန္ဒဖော်ထုတ်ကိုကျိုးစွန်တိုက်ပွဲဝင်ခဲ့ကြတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဥပဒေပြင်ဆင်ချက်100ပြည့်ခန်းနာမှာပြောခဲ့ပါတယ်ခင်ဗျာ
အီရန်နိုင်ငံအတွင်းလူ့သမားဆန္ဒပြပွဲတွေနဲ့အစိုးရရဲ့အချင်းပြချစားမှုတွေအကြောင်းကိုသတင်းရေးသားဖော်ပြခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းခံထားတဲ့အီရန်သတင်းတောက်နှစ်ဦးထဲကတဦးကိုနာမည်ဆိုးနဲ့ကြော်ကြားတဲ့အမျိုးသမီးအချင်းတောင်တစ်ခုကိုအစိုးရကပို့လိုက်တယ်လို့နောက်တဦးကိုလည်းထောင်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်။နိုင်ငံအနောက်တောင်ပိုင်း အဗက်စ်မြို့မှာဖြစ်ပွားတဲ့အလုသမာပြဿနာအကြောင်းကိုသတင်းရေးသားခဲ့သူစာပီတာဂါလီယန်ကိုတီဟီရန်မြို့တော်အနီးကကတ်ချက်အမျိုးသမီးအချင်းထောင်ကိုလွှဲပြောင်းလိုက်တဲ့အကြောင်းလူ့ခွေအဖွဲ့နှစ်ဖွဲ့ကပြောပါတယ်တီဟီရန်မြို့မှာရှိတဲ့အဗင်အချင်းထောင်မှာထိန်းသိမ်းခံထားရကနေအခုလိုထောင်ပြောင်းလိုက်ကြပါသတင်းထောက်ဂါလီယန်ဟာအဗက်စ်မြို့မြောက်ဘက်ကီလိုမီတာ100အကွာမှာရှိတဲ့ဟက်စ်တေဖန်တကြားဆက်ရုံမှာလူအားကလစာမရလို့ဆန္ဒပြကြတဲ့အလုသမာဆန္ဒပြပွဲကိုတွားရောက်ခဲ့တာကြောင့်ပြီးခဲ့တဲ့နိုဝင်ဘာလထဲမှာပဲဖမ်းဆီးခံခဲ့ရတာပါရှင်
ဩစတြေးလျနိုင်ငံမြောက်ပိုင်းမှာတနသမာတုကဟိုတယ်တစ်ခုကိုဝင်ပြီးဟိုတယ်အတွင်းတက်ခွေသူတွေကိုပြစ်ခတ်ကြတာကြောင့်ဒီနေ့၄ဦးထက်မနည်းသေဆုံးပြီးနောက်ထပ်၂ဦးထဏ်ရာရခဲ့ပါတယ်။မြောက်ပိုင်းဒေသမျိုးတော်ဒါဝန်မှာရှိတဲ့အထက်စီးပွားရေးချက်ချာရကပမ်ဆိုတဲ့ကိုအသက်၄၅နှစ်ပြည့်မြို့သားတုကတနတ်တူတလက်နဲ့ဝင်လာပြီးပြစ်ခတ်ခဲ့တယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ
။
အင်္ဂါနေ့ညဘက်ထိတ်တန့်ရသတင်းတွေကိုမှခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်သွားပါရမယ်။လွန်ခဲ့တဲ့နှစ်ပေါင်း30လောက်ကတရုတ်နိုင်ငံပီကျင်းမြို့ကတီယန်နမင်ယဉ်ပြင်မှာဆန္ဒပြနေကြတဲ့ကျောင်းသားတွေကိုတရုတ်အစိုးရကစစ်တပ်နဲ့တင့်ကားတွေဆေးလွတ်ပြီးတော့အကြမ်းဖက်ဖြိုခွင်းခဲ့ပါတယ်။အဲ့ဒီအကြမ်းဖက်နှိပ်ကွပ်မှုကြီးလုံးဝပောက်ပြတ်သွားအောင်တရုတ်အစိုးရဟာစနစ်တကျဖောက်ဖျက်ဖို့ကြိုးစားခဲ့တယ်လို့နိုင်ငံရေးပြုပြင်ပြောင်းလဲဖို့တောင်းဆိုမှုတွေကိုလည်းထိန်းချုပ်ထားခဲ့ပါတယ်။အဲ့ဒီအချိန်ကပစ်ခတ်မှုတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရသူတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံပြီး VOA တင်ထောက်အန်နာကုတ်ကသတင်းပေးပို့ထားပါတယ်။ကိုစော်ဝင်းလိုင်ကအပြည့်ဆုံးတင်ပြထားပါတယ်
1989ခုဇွန်လ4ရက်နေ့မှာကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲကိုတရုတ်ကွန်မြူနစ်ပါတီကဖြိုခွင်းခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့တင်ကားရှေ့မှာရပ်နေတဲ့သူရဲ့ပုံရိပ်ဟာအထင်ရှားဆုံးတင်ကေတာတစ်ခုအဖြစ်ရှိနေခဲ့တာပါဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့ထောင်ထဲချီတဲ့ကျောင်းသားတွေထဲမှာပီကင်းတက္ကသိုလ်ကအားကစားသမားဖန်ကျန်းလဲပါတယ်လို့သူဟာအဲ့ဒီညကတင်ကားရှေ့မှာရပ်နေခဲ့သူတူဖြစ်ပါတယ
်ဆွန်ပြန်တဲ့ဝေးဒီနေ့ချီတဲ့ဒီနေ့ဆန္ဒကြောင့်因为这个毒气的作用就晕倒了就站不住
ကျွန်တော်တို့ပတ်လည်မှာအစိမ့်ငွေတွေနဲ့ပြည်နေတာကြောင့်ကျွန်တော်အတန်းပေါ်တယောက်ကမေ့လေသွားပါတယ်။သူမကိုကျွန်တော်လမ်းဘေးကိုတည်သွားဖို့ကြိုးစားခဲ့ပါတယ်။အဲ့ဒီချိန်မှာမိဘငွေတွေချာမှာကျွန်တော်စီလာနေတဲ့တင်ကားကိုတွေ့လိုက်ရပါတယ်။ကျွန်တော်တိလိုက်တဲ့ချိန်မှာအရန်ကိုနောက်ကျသွားပါပြီ။တင်ကားတွေကကျွန်တော်ခြေထောက်ကိုတက်ကြည့်လိုက်ပါတယ်။ဒါပေမဲ့ကျွန်တော်ကကံကောင်းသူပါ။တခြားသူတွေကတော့တင်ကားတွေအောက်မှာလုံးဝအကျိတ်ခံလိုက်ရပါတယ်
။လာပေါင်းများစွာတင်းမာမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်တေအိုဆူရကအဲ့ဒီလိုအကြမ်းဖက်ဖြိုခွင်းခဲ့တာပါ။အဲ့ဒီညအထိတန်ပေါင်းများစွာသောတရုတ်နိုင်ငံသားတွေနိုင်ငံတော်ဝန်ငင်းကြံစွာဆန္ဒပြနေကြတာကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းခဲ့တာဖြစ်ပါတယ်။ဒါဟာတရုတ်နိုင်ငံရဲ့အနာဂတ်ကိုပြောင်းလဲပစ်လိုက်တာဖြစ်ပေမဲ့အစိုးရရဲ့တင်းကျပ်တဲ့စင်စါဖြတ်တောက်မှုတွေကြောင့်ခနစ်ခေတ်လူငယ်အတော်များများကဒီကိစ္စကိုမသိကြတော့ပါဘူး။ချီအီကာဟာ1990ခုနှစ်မှာမွေးဖွားခဲ့သူတူဖြစ်ပြီးမကြသေးခင်ကပဲတရားနာမင်အရေးအခင်မှတ်တမ်းဗီဒီယိုကိုတငယ်ချင်းတွေနဲ့ကြည့်ခဲ့သူပါ။ဖြစ်ရမှန်ကိုသိလိုက်ပေမဲ့လည်းသူ့ရဲ့သဘောထားပြောင်းမသွားခဲ့ဘူးလို့သူကပြောပါတယ်။
我觉得我们啊就是一群不太爱发表异议论的人。
အဲ့ဒါကြည့်ပြီးတော့ကျွန်တော်တို့ဘာမှမလုပ်ဖြစ်ခဲ့ဘူး။ကျောင်းသားတွေကဒီကိစ္စမျိုးကိုမပြောကျင်ကြသလိုခွေးမွေ့လင်းလင်းဆွေးနွေးလို့တဲ့ဆန္ဒလည်းမရှိကြပါဘူး။ဒီနိုင်ငံဟာသူတို့နဲ့ဆိုင်နေဆိုတဲ့သဘောထားမျိုးကျွန်တော်အတန်းပေါ်တွေမှာမရှိကြပါဘူး
။ဒါပေမဲ့ Kissinger Institute ကတရုတ်ဆိုင်ရာကြွန့်ကျင်သူ Michael Davis ကတော့တရုတ်ကျောင်းသားတွေဟာနိုင်ငံရေးစိတ်မဝင်စားတာမဟုတ်ဘူးလို့ပြောပါတယ
်။ There's a sort of pragmatism on the other side of that we can't really do anything to change this. So that they
may not ဘာမှလုပ်လို့မရနိုင်ပါဘူးဆိုတဲ့အယူအဆရဲ့တခြားတစ်ဖက်မှာနောက်ထပ်အယူအဆတစ်မျိုးရှိနေပါတယ်။သူတို့အနေနဲ့လမ်းမတွေပေါ်ထွက်ဆန္ဒပြနေကြတာမဟုတ်ပေမဲ့ပိုပွင့်လင်းတဲ့လူအဖွဲ့အစည်းကိုရောက်အောင်သွားနိုင်ဖို့တခြားနည်းလမ်းရှိတယ်ဆိုတာသူတို့သိနေပါတယ်။
1989ခုနှစ်မှာဖြစ်သွားခဲ့တဲ့တပ်ဖြတ်မှုတွေအတွက်တရုတ်အစိုးရအနေနဲ့တောင်းပန်ဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့ပြပရောက်တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတာပါ။ဒါအပြင်တရုတ်အစိုးရကဆက်လက်ကျူးလွန်နေတဲ့လူခွင့်ချိုးဖောက်မှုတွေအတွက်အမေရိကန်လိုနိုင်ငံမျိုးကကုန်သွယ်ရေးကိုအသုံးချပြီးဖိအားပေးတဲ့လို့ပြောပါတယ်။ဒီကိစ္စကိုမေ့မထားတဲ့ကြောင်းအမေရိကန်နိုင်ငံရေးဌာနက Morgan Ortega's ကလည်းအခုလိုပြောပါတယ်။
But I think the US has called for and we will continue to call for as have others in the international community a full public
account. အတခံခဲ့ရတဲ့သူတွေ၊ဖမ်းဆီးခံခဲ့ရတဲ့သူတွေ၊ပျောက်ဆုံးနေသူတွေအတွက်တာဝန်ခံမှုရှိရမယ်ဆိုတာကိုအမေရိကန်ကရောနိုင်ငံတကာအတိုင်းအဝိုင်းကပါတောက်လျှောက်တောင်းဆိုနေကြတာပါ။ဒါကိုမေ့မထားသင့်ပါဘူး။ဒါဟာလူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်ပါတယ်
။ဇွန်လ4ရက်နေ့ပတ်လည်နေ့မတိုင်ခင်တရုတ်အာဏာပိုင်တွေကဒါဇင်နဲ့ချီတဲ့လူတွေကိုဖမ်းဆီးခဲ့တယ်လို့ဒီအကြောင်းပြောဆိုနေကြတဲ့လူမှုကွန်ရက်အကောင့်တွေကိုလည်းပိတ်ပစ်ခဲ့ပါတယ်။တရားနယ်မင်းအကြောင်းပြောဆိုမှုတွေဟာခေါင်းဆောင်တွေအပေါ်ယုံကြည်မှုကျဆင်းတာကိုပြသတဲ့သဘောဖြစ်တာကြောင့်သမ္မတရှီကျင်းဖင်ကစင်စါဖြတ်ခိုင်းတာလို့ Michael Davis ကပြောပါတယ
် I think they know that as a society becomes richer as their society is becoming richer
ဒီလိုမှုအတိုင်းဝိုင်းကချမ်းသာကျော်လာတာနဲ့အမျှဒီမိုကရက်တစ်ပုံစံနဲ့အစိုးရစနစ်ကိုပြောင်းဖို့အခြေအနေတွေဖန်တီးလာတယ်လို့ယူဆနေကြပါတယ်ဒါ ဒါကြောင့်လည်းအစိုးရကတင်းကျပ်နေတာပါ။အလျှော့ပေးလိုက်ရင်ကွန်မြူနစ်ပါတီကိုချိန်ချောက်လာမယ်လို့သမရရှိကယူဆနေတယ်ဆိုတာထင်ရှားပါတယ်
။တရားနည်းမင်းဆန္ဒပြပွဲနှစ်ပတ်လည်အခမ်းအနားကျင်းပခွင့်ကိုတရုတ်အစိုးရကပိတ်ပင်ထားပေမဲ့ဆန္ဒပြပွဲမှာကိုယ်တိုင်ပါဝင်ခဲ့သူဂျန်လီယန်းတို့ကျင်းပတဲ့ဝါရှင်တန်ဒီစီနဲ့တခြားနေရာတွေမှာပြုလုပ်တဲ့နှစ်ပတ်လည်အခမ်းအနားတွေကိုကြည်ချင်းအဖြစ်ဒီကိစ္စကိုနိုင်ငံတကာကမေ့မသွားဘူးဆိုတာသိတာပါတယ်
။ You know the mission remains undone. We have to continue.
ကျွန်တော်တို့ရည်မှန်းချက်မအောင်မြင်သေးပါဘူးကျွန်တော်ဒီနေရာကိုလာပြီးမပြီးသေးတဲ့ဒေါ်လာရေးကိုဆက်လုပ်ရအောင်မယ်ဆိုတာပြသနေတာပ
ါဆန္ဒပြပွဲအတွင်း6လောက်ကိုတန်ကြက်ကကားနဲ့အကြိတ်ခံလိုက်ရပြီး6လောက်ဖြတ်ခံလိုက်ရတဲ့ဖန်ဇန်းကလည်
းဂျင်းပါကိုလာ30年我希望人们永远记住这么一个惨剧
30ကြာသွားပေမဲ့ဖြစ်သွားခဲ့တာတွေကိုမမေ့ကြသေးသလိုလူတွေမေ့မသွားအောင်သူတို့ဆက်လက်လှုပ်ဆောင်သွားမယ်လို့ပြောပါတယ်တရုတ်အစိုးရအရာရှိတွေကတော့တရားနည်းမင်းအကြောင်းပြောကြရင်ဝေဖန်မှုလုံးဝမရှိပါဘူးတရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဟာကလည်းအခုသတင်းပတ်အတွင်းစင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံတကာအခမ်းအနားတစ်ခုမှာအစိုးရရဲ့ရည်တည်ချက်ကိုထားလောင်းပြောဆိုခဲ့ပြီးတရားနည်းမင်းအရေးခင်းကိုအကြမ်းဖက်ဖြိုခွင်းခဲ့တာမှန်ကန်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်လိုက်ပါရှင်အခုတော့ပြည်ရင်းသတင်းတွေဖတ်ဆက်ရအောင်ပါရခိုင်ပြည်နယ်မင်းပြမြို့နယ်မှာမြမတက်မတော်နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်အရက်သား6ဦးထက်မနည်းသေဆုံးပြီး9ဦးဒဏ်ရာရခဲ့ကြောင်းဒေသခံအကူအညီပေးရေးအဖွဲ့တွေကပြောပါရယ်တိုက်ပွဲတွေကြောင့်ရနေချီတဲ့ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြတာပါမင်းပြမြို့နယ်ကစီအေတင်မမိုးနောက်ဆုံးအခြေအနေကိုတော့နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါတိုက်ပွဲတွေနှစ်ရက်ဆက်တိုက်ဖြစ်ပွားခဲ့တဲ့မင်းပြမြို့နယ်စပဒားကျေးရွာမှာမနေ့ညနေပိုင်းကစစ်ဘေးရှောင်ရွာသားတွေခုံလုံရာဘုံကြီးကျောင်းတွင်လက်နက်ကြီးကြီးကြားရောက်ပေါက်ပွဲခဲ့လို့ရွာသား6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရွာသားတွေကိုမင်းပြစစ်ရုံနဲ့စစ်တွေစစ်ရုံမှာစေကူးသနေတာဖြစ်ပြီးသူတို့ရဲ့ကျန်းမာရေးအခြေအနေတိုးတက်မှုရှိနေတယ်လို့မင်းပြမြို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ
်။စစ်တွေရောက်သွားတဲ့နေရာလေးအဆင်ပြေတယ်။ဒဏ်ရာပြင်းလို့ရောက်သွားတဲ့သူတို့လည်းနေနေဆက်တာတော့ပုံကြတယ်ဒီမှာမေရဆေးရုံမှာကြီးတဲ့လူကတော့နေတာတိုင်းတာတို့နေနေဖြည့်ကြည့်ဆုံးမေရဆေးရုံမှာဘနှုတ
်ဒေဆုံးသွားတဲ့ရွာသား6ဦးကိုတော့ဒီကနေ့မင်းပြမြို့နယ်တုတ်တံမှာတကြူခဲ့တယ်လို့လည်းသူကဆိုပါတယ်ဒေသခံရွာသားတွေကတော့တမတော်ကနေလက်နဲ့ကြီးနဲ့ပြစ်ခတ်တယ်လို့ပြောဆိုပေမဲ့ဒီပြစ်ခတ်မှုမှာနှစ်ဖက်သက်ဖွဲ့ကြတိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်ချုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကပြောပါတယ်
အဲ့ဒီကကျွန်တော်တို့စကထားဝန်းကျင်တာမှာပြည်တွင်းဖြစ်တဲ့အပေါ်မှာစကထားရှိပါတယ်ကနေပြောမှာကအေးကောင်းကျန်းမှုရတွေကဒီလိုပဲရွာဝရှေခံပြီးတော့မှပြည်တဲ့အခါမှာသူပြစ်ကူပြီးဖြစ်တာပေါ့ရွာသားတွေကြံရတယ်လို့လည်းကျွန်တော်တို့ကြားတယ်ဒါပေမဲ့ရွာဝရှေခံပြီးဖြစ်တဲ့အတွက်ကြောင့်လို့သူပြစ်ကူပြီးဖြစ်တဲ့အခါမှာဟာလာဘယ်ဒီကြောင့်မှန်တယ်ပါ냐ဆိုတော့ကျွန်တော်တို့ကဒါတော့ဘာသာနာနာပြောနိုင်
တိုက်ပွဲဖြစ်ပွားပြီးမနေ့ကနဲ့ဒီနေ့မနက်မှာမင်းပြမြို့တွင်စပရားနဲ့ဗိတ်တောင်ကျေးရွာကဆစ်ဆောင်300ခန့်ရောက်ရှိနေတယ်လို့ဦးသိန်းထွန်းကဆက်ပြောပါတယ
်။မင်းပြမြို့မှာဆစ်ဆောင်မနေ့ကရောက်တာဒီနေ့မနေ့ကရောက်တာဆိုရင်300နီးကမ္ဘာဖြစ်နေစပရားရောရဲ့ဗိတ်တောင်ရဲ့အားအားပါပါပါ။မင်းပြနေမှာလေးကြည့်တယ်စေတနာရှင်လူတွေတွေကပေါင်းပြီးတော့ဆွေးမွေးထားတယ်မြို့နယ်အုပ်ချုပ်ရေးမှူးကစီမံပြီးတော့သူတို့ဟိုတာရဲတာရဲကိုလည်းဆောင်ရွက်ပေးနေတယ်
ဒါပြင်ကြံရှိတဲ့ရွာသားတွေနဲ့မင်းဖူးကျေးရွာကရွာသားဆောင်ကျော်ဟာလေမင်းပြမျိုးရဲ့မြောက်ဖက်မိုင်30กว่าမှာရှိတဲ့ပလဲတောင်ရွာဘက်မှာစစ်ဘေးသိမ်းရှောင်နေရတယ်လို့မင်းပြမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစစ်နိုင်ကပြောပါတယ်
တဲ့နေလူကမင်းဘူးပဲထွက်ပြေးတယ်မင်းဘူးမှလည်းမင်းဘူးကလည်းဆက်ပြီးထွက်ပြေးတော့ဆက်တဲ့ပလဲတောင်ပဲရောက်သွားမင်းကလည်းတက်ပြီးကနေရဲရတော့မြစ်ဆောင်တော့ပေါ့ချောင်းလာတဲ့ကနေရခဏလေးပါပေါ့ဒီကူကြီးဟိုဘက်ကြီးကြတယ်မြို့လည်းခလာရဲတော့တကယ်ကို
မနေ့ကညနေပိုင်းမှာမြောက်ဦးမြို့နယ်ညောင်ပင်လှကျေးရွာဘက်မှာစစ်လက်ကြံပုံးပောက်ွဲလို့ရွာသားတို့တိတ်ဆုံးပြီး3ဦးတန်ရရရှိခဲ့တယ်လို့ညောင်ပင်လှရွာခံသူကပြောပါတယ်
။မောင်းတော့ခုတာနဲ့တောင်သားမှာအမမိုင်းတွေ့လို့မိုင်းတလုံးရခဲ့တယ်အဲ့ဒါကိုရောပြင်သားမှာလည်းဒါနဲ့အဲ့မိုင်းကိုခောက်ကြည့်တာကွဲတော့တယ်လေ။ဟုတ်ကြည့်တယ်လို့ကတော့ပြေပြော။သူရဲ့မိန်းမလည်းတရားရရတယ်။နောက်နှစ်ယောက်လည်းတရားရရတယ်ပေါ့။မိန်းမ၃ယောက်ကတရားရရတယ
်။ဆွန်လ၃ရက်နေ့ညနေပိုင်းကခင်ရွက်ကူးချာသွားစဉ်တောင်ချင်ရင်းမှာမပေါက်ကွဲသေးတဲ့ဘုံဒီသလုံးကိုတွေ့ရှိလို့ဓာတ်နဲ့ခြေကောက်ကြည့်ရကနေဘုံဒီပေါက်ကွဲခဲ့ပြီးဥဝင်းလိုက်ဆိုသူကနေတိတ်ဆုံးသွားတယ်လို့အမျိုးသမီး၃ဦးကလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရှိသူတွေကိုညှပ်သွင်းခြင်းမြောက်ဦးစစ်ရုံကိုပို့ဆောင်ပေးခဲ့ပြီးအခုသူတို့ရဲ့ကြမ်းမာရေးချင်းတွေစိုးရင်စရာမရှိတော့ဘူးလို့မြောက်ဦးမြို့နယ်စစ်ရုံကဒေါက်တာခင်မောင်ရင်ကပြောပါတယ်။
ကျွန်တော်ဆင်းရရတော့မြို့သူတုံးရောက်ပါတယ်။နေရာချင်းနဲ့တယောက်ကတော့နည်းနည်းလေးတွေးတွေ့များလို့ကျွန်တော်တို့မင်းကတော့ကုသမှုပေးပြီးတော့ဒီမနေ့တော့အခြေအနေကြံတည်နေတော့တယ်။ကျန်တဲ့နှစ်ယောက်ကတော့ဟိုလုံးဝကောင်းတယ်။ခင်းကျတဲ့နေရာမှာမြို့သားတယောက်တည်တယ်လို့ကြားပါတယ်။ဒါပေမဲ့ဆင်းရတော့အလောင်းအောင်တော့ယူလာတာတော့မရှိပါဘူး။
ဘုံဒီကောက်ရတဲ့နေရာဟာလက်နက်ကင်အဖွဲ့တွေခြေပြုတ်နေတိုင်းထားတဲ့နေရာလည်းဖြစ်ပါတယ်။ လက်ရှိရခိုင်ပြည်နယ်တွင်းမှာမြန်မာသမ္မတော်နဲ့ရခိုင်အေအေလက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေသလိုတိုက်ပွဲဖြစ်ပွားမှုအတွင်အရသာထိခိုက်ဒေဆုံးမှုတွေများပြားလာနေပါတယ်။နှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွင်ဒီလိုအရသာတွေထိခိုက်မှုတွေကိုတော့လက်နက်ကန်ဖွဲ့စည်းတွေဘက်ကရှောင်ရှားပြီးတာဝန်ယူသင့်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစစ်နိုင်ကပြောပါတယ်။
အဲ့ဒါကတော့နှစ်ဖက်တိုက်ပွဲပဲဆိုဆိုဒီကတော့နှစ်ဖက်ကြားမှာဖြစ်တာမဟုတ်ဘူးမင်းကတော့အဲ့လိုဟာမျိုးတွေကတော့ရှောင်ရှားတင်နေပေါ့ဗျာဒီခက်တဲ့ဘက်တောင်းရှိတဲ့ဘက်ကနေဒါတွေကိုလည်းတောင်းဝင်တင်နေဒီဘက်ကဖြစ်တယ်လေစုံကစစ်စင်မှုလို့ပေါ့ဟောတော့ရည်ရှိမှုလို့နောက်ဒီလိုမျိုးအပြည့်နဲ့ဒီလိုတွေမဖြစ်အောင်ရှောင်ဝင်ရှိတဲ့ဘက်ကနေဒါရှိဖို့အရေးယူဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ်ဗျာ
မြန်မာသမ္မတနဲ့ရခိုင်အေအေလက်နက်ကန်ဖွဲ့တို့စစ်ရေးသိမ်းမှုဖြစ်စဉ်တွင်အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိလာနေခဲ့တာပါပြီးခဲ့တဲ့မေလဆန်းကကြောက်တန်းရွာရွာသား300နီးပါးကိုစစ်တပ်ကနေဖမ်းဆီးထားစဉ်တွင်ညပိုင်းပြစ်ခတ်မှုတွေဖြစ်လို့လူ6ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့ပါတယ်။မေလ19ရက်နေ့ကကြောက်တော်မြို့နယ်မြောက်ဆောင်ကျေးရွာနဲ့မာလာကျေးရွာကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့အသက်10နှစ်အရွယ်ကျောင်းလူသူသေဆုံးပြီး10နှစ်အောက်ကလေးငယ်3ဦးနဲ့လူကြီး2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဧပြီလ3ရက်နေ့ကလည်းဘူတီတောင်မြို့နယ်စိုင်းတင်ချောင်းတောင်တန်းတဝိုက်မှာတပ်မတော်ကနေလေကြောင်းပစ်ခတ်မှုကြောင့်မွတ်စလင်ရွာသား9ဦးထက်မနည်းသေဆုံးပြီး73ဦးဒဏ်ရာရရှိခဲ့ပါတယ်။ဒေသခံတွေကတော့တိုက်ပွဲဖြစ်ပွားတာမျိုးမဟုတ်ပဲတပ်မတော်ဘက်ကသမင်ပစ်ခတ်တာလို့စွပ်စွဲမှုတွေရှိနေတယ်လို့တပ်မတော်ဘက်ကတော့အေအေဖွဲ့တွေကနေရွာသွင်းအကာအကွယ်ယူပြီးတိုက်ခိုက်လို့ပြန်လည်ပစ်ခတ်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
။နိုင်ကိုအိမ်ပါရှင်။တော်တော်ရှိများရှင်ရှီခိုင်ပြည်နယ်မြောက်ပိုင်းမှာလုံခဲ့တဲ့ခုနှစ်နှစ်ကကြုံခဲ့ရတဲ့လူအခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရရှိရေးလုံခြုံမှုရရှိရေးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာတွေကတောင်းဆိုလိုက်ကြပါတယ်လူအခွင့်ရေးချိုးဖောက်မှုတွေအစပြုခဲ့တဲ့ဖြစ်ရပ်နဲ့ကြုံခဲ့ရတဲ့2012ခုနှစ်ကဖြစ်ရပ်တွေအတွက်အောင်မေ့ပွဲအခမ်းအနားတွေနဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပြီးဒီကနေ့မှာတော့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကုလသမဂ္ဂအဖွဲ့အစည်းတွေကိုရိုဟင်ဂျာဒုက္ခသည်တွေကလိုလားချက်တွေပေးပို့ခဲ့ကြတာပါအပြည့်အစုံကိုတော့ဆက်သွယ်မြင်မြန်ထားတဲ့မဆူမွန်ကဆက်ပြောပြပါမယ်
ရခိုင်ပြည်နယ်မှာ2012ခုနှစ်ဂျွန်လတည်းစတင်ခဲ့တဲ့အဓိကရုံးတွေနဲ့2019ခုနှစ်မှာမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတဲ့သိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေတရားမျှတမှုရရှိရေးလုံခြုံမှုရှိရှိနေထိုင်နိုင်ရေးတောင်းဆိုနေကြတာပါမနေ့တုန်းကတော့ဒုက္ခသည်စခန်းတွေထဲမှာဆန္ဒပြပွဲတွေကျင်းပခဲ့ပြီးတော့ဒီကနေ့မှာတော့ဥပဒေမဲ့တပ်ဖြတ်မှုအပါအဝင်လူခွေချိုးဖောက်မှုတွေနောက်နောက်မပေါ်ပေါက်ရအောင်နဲ့နေနာခဲ့ရသူတွေအတွက်တရားမျှတမှုရရှိရေးဘေးကင်းလုံခြုံမှုရှိရှိနေရရင်းပြန်နိုင်ရေးတွေအတွက်မြန်မာအစိုးရထိပ်တန်းခေါင်းဆောင်တွေဖြစ်ကြတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်ပါဝင်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ကြောင်းဘာလူခါလေးဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဦးဤဆလန်ကပြောပါတယ
်ဂျွန်တောင်းရဲ့ဘာဝရေးတောင်းစာမြန်မာမစင်စေဦးအပါဝင်လူညာလူမျိုးအများပြတ်တဲ့ဆင်ရသည်နဲ့သူပြီးတော့ဒီမှာဒုက္ခတွေစကားအပြစ်တင်မှာဝမ်းမဘွယ်အခဏပေါ့ဝမ်းမဘွယ်အခဏကျင်းပတာရှိတယ်။နောက်ရခိုင်ပြည်နယ်တစ်ခုလုံးမှာလူညာမွတ်စလင်ရာဘောမြောက်စွာပတ်တဲ့ဆင်ရသည်ကိုကျွန်းလုံးတွေကိုအရေးယူဆောင်ရဖို့အတွက်ရောနောက်ဒီလူမျိုးနောက်မပြီးကြအောင်အစိုးရအနေနဲ့ကာကွယ်ဆောင်ရွက်တော်မူအပ်တယ်ကျွန်တော်ကတောင်းဆိုခြင်းဖြစ်ပါ
တယ်2012ခုနှစ်ခရဲကတိတ်ဆောင်လာရတဲ့ဒုက္ခသည်တွေရော2019အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းနေပြည်တော်လက်မှုတွေအတွေ့ထွက်ပြေးလာရတဲ့ဒုက္ခသည်တွေပါစုပေါင်းပြီးရခိုင်မှာဖြစ်သွားတဲ့အကြမ်းဖက်ပြည်ပခါတွေအတွေ့လူခွေချိုးဖောက်ခံရမှုတွေကိုစုံစမ်းစစ်ဆေးပေးဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကိုတောင်းဆိုကြတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံ Cost Bazaar ဒီကကုတုဘလောက်ဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကပြောပါတယ
်ဘာလို့ကလေးမာလဲလို့တဲ့တင်ခါလေးမာလဲလို့တွေအပေါ်မှာရှိတဲ့ဟိုကလေလေတာစကန်မှလည်းလုပ်တယ်ဥစည်းပန်းစကန်မှလည်းစကန်တိုင်းမှလုပ်တယ်အဓိကဒီမှာကျွန်တော်ဟိုကလေနှထုံးစင်းနေကမှဟိုဂျုံလာထွန်ရနေမှာကျွန်တော်ဤရန်ကုန်ကဒီအစ္စလာဘတ်စားရဲကောင်းဆောင်ဆေယုတောင်ကုန်းမှာဆက်ဆက်ခင်ရတဲ့ကိစ္စတွေနဲ့ကျွန်တော်ဂျုံလာထွန်ရနေမှာစတင်ပြီးတော့ဖိုက်ဖွားခဲ့တဲ့ကိစ္စတွေနဲ့ဆက်လက်ပြီးတော့ကျွန်တော်အခုတိကျွန်တူလာရတဲ့ကိစ္စတွေကိုကျွန်တော်နိုင်ငံတကာကိုဒေါ်လေကောင်းမြမဆူရတော့လေကျွန်တော်ဤရမျက်ထမှုကိုရောက်ဖို့အတွက်ကျွန်တော်ဤအဲ့ဒီဟိုကောင်းစီမာလက်အကျွန်တော်တို့ဟိုတယ်ပူစတာတဲမာလက်ရေးတာရှိတယ်အဲ့ဒီဟာကိုကျွန်တော်တို့မြမဆူရဆရာနဲ့တခြားဟိုနိုင်ငံတကာပို့စစ်ကကျွန်တော်တို့အဲ့ဒါကိုဆောင်းစုတော့တာပေါ့
အခုလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေထဲမှာရာသီဥတုဒဏ်ဆိုးဝါးစွာရင်ဆိုင်နေရတယ်လို့စားတဲ့ရိတ်ခါနဲ့တောက်တုံးရီကလည်းအခက်အခဲဖြစ်နေကြတဲ့အတွက်သူတို့အတွက်လုံခြုံစိတ်ချစွာနေရရေးပြန်နိုင်ရေးမြမဆူရဘက်ကအမြန်ဆုံးအလေးထားဆောင်ရွက်ပေးဖို့ကိုလည်းဒုက္ခသည်တွေဘက်ကလူလာကြောင်းဥမမုံကပြောပါတယ
်ဒီမှာရှိတဲ့လူတွေကအခုကျွန်တော်ဒီမှာလဲမူလီဝါစာရှင်နေလဲမကောင်းပါဘူးဒီမှာနဲ့ နေဖူကြိုက်ရင်တော့ခင်းတင်တဲ့နေဖူမိချရဲဒါပေမဲ့ဒီမှာကျွန်တော်လုံးဝမမြင်ကြဘူးကျွန်တော်မူလာနိုင်ငံဖိုက်တဲ့မြန်မာနိုင်ငံကိုပဲပြင်ချင်တာအခုတော့ကစစ်ကဲမှာခက်ခဲမူရစီဖိုက်တာတော့ကျွန်တော်မှအမထံမှာခက်ခဲတဲ့နေရာဒီမှာမေဖူမှုတွေလည်းမြလာတယ်ဒီမှာလူတွေလည်းမူတိုင်းလဲဒီနိလကိုမူရနေပြီမူတိုင်းလဲချနေပြီနည်းနည်းဟောမူဟောလဲထိုင်နေပြီဒီမှာကျွန်တော်တို့ကုတိုင်းဒီမှာဆက်ဂျုံတဲ့ဟာကိုကျွန်တော်တို့ပြောမယ်ဆိုလို့ဆိုရင်ကျွန်တော်တို့ဒီမှာသမားရီတော်မနေရှင်မူကျွန်တော်တို့ကုနိုင်ငံကိုပဲပြင်လို့ရှိနေပါဘူးတို့မြမဆူရာကဆက်ပြီးတော့ဘာလို့မှလဲဆိုတော့ကျွန်တော်တို့ဆောင်းမှဆောင်းမြန်ပြီးတော့နေကြတာပေါ့
ရိုဟီဂျာဆိုတဲ့အပြည်ကိုတရားဝင်အသိမဲ့ပြုလက်ခံပထားတဲ့မြန်မာစစ်တပ်ရဲ့အစိုးရကတော့ဒုက္ခသည်တွေနဲ့နိုင်ငံတကာကဆွဆွဲနေသလောက်လူခွေချုပ်ဖောက်မှုတွေကျူးလွန်ခဲ့တာပဲရှိကြောင်းရေးဆိုထားပြီးတော့ကျူးလွန်သူတွေကိုအရေးယူခဲ့တာတွေရှိကြောင်းကိုလည်းပြောဆိုထားပါတယ်ရှင်
။မဆုံမွန်တင်ပြတော့ပါရှင်။အခုတော့မစိုးရိမ်တိုက်တက်စရာတော့ဦးဝေရသူကိုဒီကနေ့မှာပဲတရားရုံးကတရားခံပြေးအဖြစ်တက်မလိုက်တဲ့တင်တင်ပြမှာပါ။နိုင်ငံတော်အကြီးညိုပြက်စီမှုနဲ့တရားစွဲခံထားရတဲ့မစိုးရိမ်တိုက်တက်စရာတော့ဦးဝေရသူကိုဖမ်းမရန်သက်တမ်းပြည့်တဲ့ဒီကနေ့မှာပဲတရားရုံးကတရားခံပြေးအဖြစ်တက်မလိုက်ပါတယ်။ဖန်ဗရန်ထုတ်ခံထားရတဲ့ဦးဝေရသူကတော့ဆက်လက်ရှာဖွေနေဆဲဖြစ်ကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
။ရန်ကုန်မြို့မှာမေလ5ရက်နေ့ကဟောပြောကြရတဲ့ပတ်သက်ပြီးနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်တင်းနှစ်လေးကာကြီးနဲ့တရားစွဲဆိုခံထားတဲ့ဦးဝေရသူဟာဖန်ဝန်တက်တန်းကျော်လွန်သွားခြင်းအထိဖမ်းဆီးရမိခဲ့တာမရှိခဲ့တဲ့အတွက်ရန်ကုန်တိုင်းနောက်ပိုင်းခရိုင်တရားရုံးကရာဇဝတ်ကျင့်တဲ့ဦးဝေရသူပုံမှန်5တင်းနှစ်ရတရားခံပြေးဖြစ်ကြီးညာလိုက်တာဖြစ်ပါတယ်။ဖန်ဝန်တက်တန်းပြည့်တဲ့အချိန်ထိဖမ်းဆီးရမိတာမရှိသေးတဲ့အတွက်တရားသူကြီးကတရားခံပြေးဖြစ်ဖမ်းဆီးဖို့အမိန့်ထုတ်ပေးခဲ့တာဖြစ်ပြီးဦးဝေရသူကိုဆက်လက်ရှာဖွေနေကြောင်းလည်းဒုတိယရဲမှူးကြီးမျိုးသူစုကVOA ကိုပြောပါရစ
ေ။ဟုတ်ကဲ့ကျွန်တော်တို့ဝရမ်းထုတ်ပြီးထားပါတယ်ရဲတပ်ဖွဲ့ကိုတရားရုံးနဲ့ပြောတယ်။ကျွန်တော်တို့ရဲတပ်ဖွဲ့ကဒီဝရမ်းကိုဒီတမထားတဲ့ကာလအတွင်းမှာအတိအကျနိုင်ဖို့လည်းကျွန်တော်တို့ဆက်လုပ်ပါတော့ခင်။ကျွန်တော်တို့ကဝရမ်းတော့ပြည့်တဲ့ဟွာရီရောကျွန်တော်တို့ကအတိအကျကိုလောက်လုပ်ရမှာလေ။နိုင်ရှာနေရပါလေ။အခုလည်းဝရမ်းထက်ရတယ်ဆိုတော့ထက်ရှာလို့ဟုတ်
နိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်တင်းနှစ်လေးကာကြီးနဲ့ရင်ဆိုင်နေရတဲ့ဦးရသူပေါ်တရားရုံးကတရားခံပြေးဖြစ်သတ်မှတ်လိုက်ပြီးရာဇဝတ်ထွေထွေအမှုထပ်တိုးဖွင့်လိုက်တဲ့အတွက်အမှုနှစ်ခုရင်ဆိုင်ရမှာဖြစ်ပါတယ်။နောက်ထပ်တိုးလိုက်တဲ့အမှုတွေကံကက်ရှင်ကိုတိုင်တရားရုံးကိုရောက်လာမယ်ဆိုရင်တော့အမှုကိုပိတ်သိမ်းပြီးနိုင်လို့ငွေဒဏ်ဖြစ်စီထောင်ဒဏ်ဖြစ်စီချမှတ်နိုင်ပါတယ်။တရားရုံးကတရားခံပြေးဖြစ်သတ်မှတ်လိုက်တဲ့အတွက်နောက်ဆက်တွဲကြုံရနိုင်တဲ့ဥပဒေကြီးရဲ့အကျိုးဆက်တွေကိုတော့တရားလွတ်တော်ရှိနေဦးခင်မောင်မြင့်ကအခုလိုရှင်းပြပါတယ်။
ရာဇဝတ်ကြေဆုံးဥပဒေပုံမှန်910ရာရာဇဝတ်အထွေထွေအမှုဖွင့်လိုက်တဲ့အတွက်တဥရသူဒီပြေခံပြေးဖြစ်သွားပြီနှစ်ချက်ကသူ့ရဲ့မျက်ကွယ်မှာအမှုကိုဆက်ပြီးစစ်ဆေးခွင့်ရှိသွားပြီနောက်တစ်ခါဒီမြန်မာနိုင်ငံအရရမှာရှိတဲ့ရဲစခန်းတွေအားလုံးကရောဒီတည်သူလူထုတွေကရောဥရသူကိုတွေ့ရှိတဲ့နေရာမှာဖမ်းဆီးပြီးတော့သူအနည်းဆုံးရဲစခန်းကိုအနှံခွင့်ရှိသွားပြီပေါ့အဲ့လိုအကျိုးတရားမှုရှိပါတယ်
ဆရာတော်ဦးဝေရသူဟောပြောခဲ့ရတဲ့ပတ်သက်ပြီးရန်ကုန်တိုင်းတန်ခါနာကအဖွဲ့ကဩဝါဒပေးဖို့ခေါ်ယူခဲ့ပြီးမယ်အကြောင်းမျိုးမျိုးကြောင့်ဩဝါဒပေးမယ့်အစီအစဉ်ကိုဆိုင်းငံ့လိုက်ပြီးဆရာတော်ဒီဩဝါဒပေးတာကိုမလိုက်နိုင်ဘူးဆိုရင်တန်ခါအဖွဲ့ကြီးဆိုင်ရာဥပဒေနဲ့တရားစွဲဆိုသွားမယ်လို့လည်းသာသနာရေးနေရှင်ကြီးမှုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်နိုင်ငံတော်တမနာရုံပြောခွင့်ရဦးစော်ထေကတော့ဦးဝေရသူကိုအရေးယူဖို့အစိုးရအုပ်ချုပ်ရေးပိုင်းကရန်ကုန်တိုင်းဒေသကြီးအစိုးရကိုတရားစွဲဆိုခိုင်းတာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်တွင်သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေဂျွန်လ3ရက်နေ့ကနေစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါပြီစလုံးပေါင်းတွေကတော့ INTEL SAT 17နဲ့MEA SAT 3တို့ဖြစ်ပါတယ်ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နိုင်ရနေ9နိုင်ခွဲတီထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာမှာလည်းဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ4ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ1925နဲ့30နဲ့အပြင်လိုင်းလက်မီတာ190ရောကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြမှာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
အမေရိကန်ဆိုရကအီရန်ရေးကိုဆက်အာရုံစိုက်နေပြီးအီရန်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အစီအစဉ်ရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်လွှတ်တော်အားလည်းရဲ့ဒီမှာပဲအရှေ့လယ်ပိုင်းဒေသအီရန်ရဲ့ချိတ်ချောက်မှုအန္တရာယ်နဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကိုအဆိုရကတီးသန့်တွေးဆရင်းအချင်းချုပ်ရှင်းလင်းပြောဆိုတာတွေလုပ်ခဲ့ပါတယ်။အီရန်ကိုစီရေးရအင်အားပြတုံ့ပြန်တယ်လို့အီရန်ဘက်ကအချိန်မရွေးအန္တရာယ်ပြုလာနိုင်ခြေရှိတယ်ဆိုပြီးအမေရိကန်ဆိုရကပြောဆိုနေတဲ့သတင်းပတ်အနေငယ်အတွင်းမှာပဲအီရန်နဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်တာပ
ါ We're prepared to engage in a conversation with no preconditions. We're
ဒူတင်ကန်တချဘာမှမထားပဲဆွေးနွေးစကားပြောနိုင်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်ကျွန်တော်တို့ဘက်ကဆွေးနွေးဖို့အစဉ်သစ်ရှိပါတယ်ဒါပေမဲ့လည်းအီရန်သမ္မတနိုင်ငံအီရန်တော်လှန်ရေးတပ်တွေရဲ့ဆိုးရွားတဲ့လုပ်ရက်တွေအခြေခံအဖြစ်ပြောင်းလဲဖို့အမေရိကန်ဘက်ကကြိုးပမ်းမှုတွေကတော့ဆက်ရှိနေမှာပ
ါဆွစ်ဇာလန်နိုင်ငံကိုတွားရောက်တဲ့ခီးစဉ်အတွင်းဝန်ကြီးပွန်ပီယိုပြောဆိုတာပါဆွစ်ဇာလန်ဟာတင်းမာနေတဲ့အမေရိကန်နဲ့အီရန်ဆိုရကြားကြားဝင်ညှိနှိုင်းပေးနိုင်တဲ့အနေအထားရှိတဲ့နိုင်ငံဖြစ်သလိုအမေရိကန်အတွက်ကျိုးဆောင်ဖြစ်ရပ်တည်နေတဲ့နိုင်ငံလည်းဖြစ်ပါတယ်ဒါပေမဲ့လည်းအီရန်ဘက်ကတော့သမ္မတထရန့်ဆိုရအနေနဲ့အီရန်ပေါ်ဆက်ပြီးဖိအားပေးနေသည်မအမေရိကန်နဲ့ဆက်ဆက်ညှိနှိုင်းမှုဆိုတဲ့ကိစ္စကိုအီရန်ဘက်ကစိတ်ဝင်စားပုံမပြတဲ့အကြောင်းတုံ့ပြန်နေတာပါ ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာအီရန်နိုင်ငံဂျာယီဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်ကသမ္မတထရန့်ရဲ့လုပ်ပုံကိုင်းပုံတွေကအိမ်ရောင်းဝယ်ကိစ္စတွေမှာအလုပ်ဖြစ်ကောင်းဖြစ်နိုင်ပေမဲ့အီရန်နဲ့ဆက်ဆက်ညှိနှိုင်းမှုမှာတော့မအောင်မြင်နိုင်ဘူးလို့ဝေဖန်ပြောဆိုသွားပါတယ်
I've said it before threats against Iran never work
ကျွန်တော်အရင်ကလည်းပြောခဲ့ပါတယ်အီရန်ပေါ်ချင်းချောက်တာကဘယ်တော့မှအလုံးမဖြစ်ပါဘူးအီရန်ကိုမချင်းချောက်ပါနဲ့လေးစားမှုကိုပြဖို့စ조사ပါဒါဆိုအလုပ်ဖြစ်ပါလိမ့်မယ
်အီရန်အနေနဲ့ဘာလုပ်မယ်မလုပ်ဘူးဆိုတာတွေကိုသမ္မတထရန့်ဘက်ကထင်ကြေးမျိုးမျိုးနဲ့ပြောဆိုနေတဲ့ကိစ္စတွေကိုတော့သူ့အနေနဲ့တုံ့ပြန်မပြောလို့ဘူးလို့အီရန်နိုင်ငံဂျာယီဝန်ကြီးကပြောပါတယ်ဒါပေမဲ့လည်းသူတို့ဘက်ကလေးနဲ့ထားပြောချင်တာကပါရှန်ပင်လယ်ကွေ့မှာအီရန်တပ်တွေရဲ့လှုပ်ရှားမှုတွေကိုဘယ်လိုဟန်တားလာမျိုးကိုမှလက်ခံမှာမဟုတ်ဘူးလို့ဆိုပါတယ
် Just imagine if Iran were to come to California coast.Or were to come to Florida coast.
ပါရှန်ပင်လယ်ကွေ့လို့ပြောတာအကြောင်းရှိပါတယ်။တကယ်လို့အီရန်တပ်တွေကယ်လီဖိုးနီးယားကမ်းခြေနားရောက်လာတယ်၊ဖလော်ရီဒါကမ်းခြေနားရောက်လာတယ်ဆိုရင်အမေရိကန်ဘက်ကဘယ်လိုခံစားရမလဲ၊ဘယ်လိုတုံ့ပြန်မလဲဆိုတာစဉ်းစားစီချင်ပါတယ်
။အီရန်ရဲ့နျူကလ িয়ার ရေးနိုင်ငံတကာရရှိထားတဲ့သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့တာပါ။နှစ်နိုင်ငံကြားပြည်ပြည်စုံနဲ့ပူးတွဲလုပ်ငန်းစဉ်ချမှတ်ရေးသဘောတူညီချက်တွေလိုအပ်တယ်လို့ပြောဆိုနေပါတယ်။အမေရိကန်ရဲ့ရေပုံရဥတီချက်မပြောင်းလဲဘူးလို့လည်းနိုင်ငံသားရေးဝန်ကြီးပွန်ပီယိုကပြောဆိုသွားပါတယ
်။ We're doing our work to make sure that Iran never ends
up. ယူအန်ဘက်ကနျူကလ িয়ার လက်နက်မပိုင်ဆိုင်ဘူးဆိုတာအာမခံနိုင်ဖို့ကျွန်တော်တို့ဘက်ကလှုံ့ဆော်စရာတွေလုပ်နေပါတယ်
။ပြီးခဲ့တဲ့လအတွင်းမှာပဲသတင်းတစ်ပတ်ကြာလွတ်တော်အားလည်းရဲ့အပြီးအီရန်ရေးလွတ်တော်ကိုရှုတ်ဝဲရှင်းလင်းတင်ပြနိုင်ဖို့ဝန်ကြီးပွန်ပီယိုကပံ့ပိုးဆောင်ရွက်ခဲ့ပါတယ်။အီရန်ဘက်ကချင်းချောက်မှုတွေကိုအထူးသတိထားပြီးတုံ့ပြန်ကင်တွယ်တဲ့အတွက်သမ္မတထရန့်ဆိုရကို Republican အမတ်တော်တော်များများကချီးကျူးပြောဆိုနေပါတယ်။ Democrat ဘက်ကတော့အရှေ့လယ်ပိုင်းပြည်ပခန့်ထဲမှာအမေရိကန်ပြည်ထောင်စုအနေနဲ့နောက်ထပ်အကြက်တဲစိုက်စီမဲ့စစ်ပွဲတစ်ခုရင်ဆိုင်ရနိုင်ခြင်းသမ္မတထရန့်အစိုးရကစဉ်းစားနေတယ်ဆိုပြီးဝေဖန်ပြောဆိုနေကြောင်းပါခင်ဗျာ
။ အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်အခုဒီခါမှာတော့ထလုံးသူမဆူမွန်နဲ့အတူကိုကြကြသိန်းစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုက်ဆွေးနွေးခန်းကိုနားဆင်နေကြပါပြီ
မင်္ဂလာပါခင်ဗျာ VOA ရဲ့အင်ကာညတရားလီလိုင်းစီစဉ်ကနေကြိုဆိုပါတယ်ကျွန်တော်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့နောက်ပိုင်းကာလတွေမှာမြန်မာနိုင်ငံကသတင်းမီဒီယာတွေနဲ့သတင်းသမားတွေပေါ်မှာဝေဖန်တိုက်ခိုက်တာတွေအတော်လေးများလာပြီးတော့မကြာခဏဆိုသလိုပဲစိုးစိုးရွားရွားကိုပြောဆိုထိုးနှက်တာတွေကိုလည်းတွေ့လာရပါတယ်အထူးသဖြင့်တော့ရခိုင်ပြည်အရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်တဲ့အခါတွေမှာဗက်ပေါင်းစုကနေပြီးတော့ဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်ဆိုတော့ဘာကြောင့်ဒီလိုအခြေအနေမျိုးဖြစ်လာရတာပါလဲဒါကိုကျွန်တော်တို့အဓိကထားပြီးတော့ဆွေးနွေးမှာပါမြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန့်ကဏ္ဍအပေါ်သဘောထားအမြင်တွေကတော့ဘယ်လိုရှိသလဲဆွေးနွေးသွားကြပါမယ်။ပြည်နိုင်ဆွေးနွေးသူ2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။တဦးကတော့ရခိုင်က Article 19အဖွဲ့မှာ Country Manager အဖြစ်နဲ့လုပ်ကိုင်ခဲ့ပြီးတော့အခုတော့ Free Expression မြန်မာလွတ်လပ်သောထုတ်ဖော်ပြောဆိုခြင်းမြန်မာအဖွဲ့ရဲ့ Director 2ဖြစ်သူမတ်ရင်ရတနာသိန်းနဲ့ကျွန်တော်တို့ American ပြည်ထောင်စု Kansas တက္ကသိုလ်မှာစာနယ်ဇင်းပညာဘာသာရပ်နဲ့ PhD ဒေါက်တာဘွဲ့ထွက်လေ့လာသင်ယူနေသူကမော်ဂွန်မဂ္ဂဇင်းရဲ့အက်ဒီတာချုပ်ဖြစ်သူကိုညာလင်းလို့ဖြစ်ပါတယ်။မတ်ရင်ရတနာသိန်းနဲ့ကိုညာလင်းနှုတ်စလုံးကျေးဇူးပါတယ်။ကျေးဇူးတင်ပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးမတ်ရင်ရတနာသိန်းရဲ့သဘောထားမြင်နဲ့စားလိုက်ချင်ပါတယ်။အခုနကျွန်တော်ပြောသွားတဲ့အခြေအနေပေါ့ဟုတ်လားသတင်းမီဒီယာတွေနဲ့သတင်းသမားတွေအပေါ်မှာဟိုပြောရရင်တော့မုံမုံတီတီကိုအဲ့ဒီလိုမျိုးဝေဖန်ပြီးတော့တိုက်ခိုက်ထိုးနှက်ကြတာတွေကအတော်လေးများလာပါတယ်။ဘာကြောင့်ဒီအခြေအနေဖြစ်လာတယ်လို့မတ်ရင်ရတနာသိန်းယူဆပါတယ်ခင်ဗျ။
ကျွန်တော်ဥဆုံးပေါ့နော်မီဒီယာဆိုတာကတော့သူ့ရဲ့ခန်းကဏ္ဍကအာကျွန်တော်ရဲ့အမြင်ကတော့လူတွေအကြိုက်ကိုလည်းရေးရမျိုးမဟုတ်ဘူးနဲ့ဒီရဲ့ watch dog ဆိုတဲ့သူ့ရဲ့အလုပ်ကိုသူလုပ်တာဖြစ်တဲ့အတွက်ထိုးနှက်တိုက်ခိုက်မှုတွေဝေဖန်မှုတွေကတော့ရှိမှာပဲပေါ့နော်ဆိုတော့အာဒီနိုင်ငံရဲ့မီဒီယာတွေမှာလည်းရှိမယ်ခြားနိုင်ငံ advanced တဲ့နိုင်ငံတွေရဲ့မီဒီယာတွေကလည်းဒီဟာတော့သူအကျိုးပြုချုံခံစားရမှာပဲပေါ့နော်မရှိဘူးဆိုရင်တော့သူတာဝန်ကျတဲ့မီဒီယာမဟုတ်ဖဲတဲ့သူက literature လို့လို့ဒီ advertising ပေါ့နော်ဒီကြော်ညာပဲလို့လို့လုပ်နေတဲ့ပုံစံမျိုးသူဖြစ်နေမှာပေါ့နော်ဒါပေမဲ့ဟုတ်ကဲ့ခုနပြောသလိုညီမဒီမှာတော့အဲဒါကတော့စိုးစိုးဝါပို့ပြီးဖြစ်လာတယ်ရခိုင်တော့အဆင်နဲ့ပို့ပြီးများလာတယ်ပေါ့နော်အဲဒါပေမဲ့ဒါကဒီမှာရှိတဲ့ GDP ကဟိုတိုင်းမရှိပေါ့နော်ဒီအဲရန်လိုပြီးတော့မှအမုန်းကွာတာအာပုံပြီးတော့ပြည်နိုင်ငံတွေကဆိုးလို့လို့ကျွန်တော်ကတော့မြင်စားဘူးပေါ့နော်အဲကျွန်တော်တို့လူဦးရေ90ရာခိုင်နှုန်းလောက်ကဆိုလို့ရှိရင်ကောင်းမွန်ပြီးတော့မှ Nutrition မှန်ကန်တဲ့ပညာရေးကိုကျွန်တော်တို့မရခဲ့ကြဘူးမရခဲ့ကြတာဖြစ်တဲ့အတွက်သူတို့ကလွယ်လွယ်ကူကူနဲ့ပဲနည်းနည်းပြည့်လိုက်လုပ်လို့ရတယ်ဆိုတော့အခုဆိုလို့ရှိရင်လည်းတွေ့ရမှာပါဒီအစိုးရအနေနဲ့ပေါ့နော်ဒီအထူးသဖြင့်ရခိုင်ရေးခင်းနေပြီးတော့ဘာသာရေးလူမျိုးရေးတွေနဲ့ပြစ်ဆိုင်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီ Fake News လို့ခေါ်တဲ့ဒီအာပတင်းအမှားတွေပေါ့နော် Corrupt System ပေါ့နော်ဒီလူမျိုးရေးနဲ့ပတ်သက်တဲ့ဒီအာဒီအထက်လက်တွေနဲ့ပေါ့နော်ဒီဟာရူလက်နက်ကြီးရာ tools အချင်းနဲ့သုံးပြီးတဲ့ခါကျတော့မှလူတွေကိုပဲ manipulate လုပ်နေရတာတွေ့ရတယ်ပေါ့ဒါပထမအချက်ပေါ့နော်ဒါကြောင့်ကျွန်တော်တို့ဖြစ်နိုင်ခြင်းရှိတယ်အတိုးပွားလာတယ်လို့ကျွန်တော်ယူဆတယ်နောက်ချက်ကတော့ခုနကဖြစ်ဆက်နေတဲ့ဒီ propaganda ပါပဲ government ပေါ့နော်အစိုးရရဲ့ propaganda တွေပေါ့နော်ဆိုတော့ဆိုရင် propaganda တွေကအာကျွန်တော်တို့ဒီအဲလူတွေရဲ့ဒီကောင်းမွန်တဲ့ပညာရေးချိန်နဲ့ဒီ critical thinking နဲ့အဲရှိရှိမရှိရှိပေါ့နော်ဒါတွေရှိရှိမရှိရှိသူတို့ကဝါဒဖြန့်ချိမှုကစက်ပြီးလုပ်လို့ရတယ်အခုဒီနိုင်ငံမှာဆိုလို့ရှိရင်လည်းအစိုးရမီဒီယာတွေကမြန်မာမီဒီယာအဝင်အဝါရပ်တည်မှုမှာလောက်ဝက်ပြီးအုပ်ထားခဲ့ဖြစ်တယ်ဆိုတာလည်းတွေ့ရတယ်ပေါ့နော်ဒါဒီဒီယာအဆက်လို့ကျွန်တော်ကတော့ယူဆတယ
်အခ
ုတော့တတိယအချက်အနေနဲ့ကတော့ခုနပြောသလိုမျိုးပေါ့နော်ဒီမီဒီယာတွေကအဲမြန်မာနိုင်ငံမှာနှစ်ပေါင်းတော်ကြတာတကယ်မီဒီယာအဆက်မှဆိုတာမရှိဘဲနဲ့ဒီ disinformation နဲ့ propaganda တွေဒီပဲထုတ်လွှင့်နေတဲ့အစိုးရမီဒီယာကိုပဲကျွန်တော်တို့အားကိုးခဲ့ရတယ်ပေါ့နော်ဒါကြောင့်တကယ်မီဒီယာတွေအလုံးလုံးလာတဲ့အခါမှာနိုင်ငံထဲမှာဖြစ်ပျက်နေတဲ့ issue တွေပြဿနာတွေကိုအမှန်တိုင်းမြင်လာရတဲ့အခါမှာပြည်သူတွေနေနဲ့ရှင်းတာမရဘူးလို့ကျွန်တော်မြင်နေပေါ့နော်ပြီးရခါကျတော့နောက်တစ်ခုကတော့အဲနောက်ဆုံးခြားကြတော့ဒီမီဒီယာတွေတမားတွေရဲ့ဒီလုပ်ငန်းပိုင်းဆိုင်ရာ capacity ပေါ့နော်ဒီဟာလည်းကျွန်တော်တို့အာမေကွန်ထုတ်စရာရှိတယ်ဒါပေမဲ့ဒီဟာတော့ journalist တွေကိုဒီပဲအဖြစ်တင်လို့မရဘူးမီဒီယာတိုက်တွေကို၌ကရည်တည်နေရတဲ့အခက်အခဲတွေအများကြီးရှိတဲ့အချိန်တွေမှာ journalist တွေကအရေးတွေမျက်နှာအလုပ်တွေအများနဲ့မလုပ်နိုင်ဘူးပေါ့နော
်ဥပမ
ာဆိုလို့ရှိရင်ရှိပါတယ်တိုင်းရင်းသားဒီအဲတမားတိုင်းရင်းသား data နဲ့တိုင်းရင်းသားတွေပတ်သက်ဆိုလို့ရှိရင်အာမီဒီယာရစတဲ့အတိုက်ကိုလိုက်ရေးတယ်သူတို့ခံစားနေရတဲ့တကယ်ဒုက္ခရောက်နေတဲ့ကိစ္စတွေပြီးတော့သူတို့ခံစားနေရခြေရင်းစစ်တွေအကြောင်းကိုသိထားပေါ့နော်တကယ်ကိုလောက်ရောက်ဆောင်စားမရေးသိမ်းနိုင်ဘူးလို့သူတို့ဆွဆွဲနေတာတွေထိုးနှက်နေတာတွေရှိရဲ့ပေါ့နော
်ဒါပေ
မဲ့အဆုံးရက
ကခုနပြောသလိုမျိုးတကယ် consul area တွေမှာအသက်ရှင် information ကိုအမခံချက်မပေးဘဲနဲ့ media ရဲ့ဒီလုံခြုံရေးကိုအမခံချက်မပေးဘဲနဲ့ media သူဒီလိုမျိုးကောင်းကောင်းအလုံးမလုံးနိုင်ပေါ့နော
်ဆိုတော့
ကျွန်တော်တို့ဒီအချက်လေးချက
်
ဖြစ်တယ်လို့ကျွန်တော်ဦးကျွန်တော်မြင်ပါရဲ့ရှင
်ဟုတ်ကဲ့ကိုညလင်းကရောအခုမတ်ရင်ယရနာသိမ်းပြောသွားတဲ့အချက်လေးချက်ကိုသဘောတူပါသလားတခုကတော့လူလူကအတိတုဒနေနေတယ်ပေါ့လေနော်အခွင့်အလမ်းတင်ယူဖို့အခွင့်အလမ်းနေကြတယ်နော်တို့ကအစိုးရရဲ့ဝါဒဖြန့်ချီရေးတခါမီဒီယာအစမှန်မရှိဘဲနဲ့အစိုးရမီဒီယာတွေနဲ့ပဲကြီးပြင်းခဲ့ရတာနောက်တခါမီဒီယာတွေရဲ့အကြီးအသေးပိုင်းဒီအချက်တွေကြောင့်မီဒီယာတွေမှာဝေဖန်ထုတ်နှက်တာတွေများတယ်လို့မယ်ရန်နာမိကအကြံဉာဏ်ယူဆပါတယ်ကိုညာလင်းတာကိုသဘောတူပါလ
ားတတိယပြည်လေးဒီလောက်ပိုင်းကတော့ချက်နေတာရှိပါမယ်ဒါပေမဲ့ဟိုတခြားပိုင်းတွေလည်းရှိရတယ်အဲ့တော့ဘာလဲဆိုတော့ဒီကျွန်တော်မီဒီယာသမားတွေကဆိုရနေပတ်သက်ပြီးတော့ဝင်ခေါ်ရတာလည်းရေးလာကြတယ်ခုနောက်ပိုင်း join တို့ဒီဆိုရတဲ့ဆက်လာတယ်ဆက်လာတယ်ဘာဒီဆိုရနေပတ်သက်ပြီးတော့ဒီမှာဆက်ကြတာရှိတယ်အဲ့တော့စက်တနာကဒီအစိုးရကဟိုဒီလူတူကဟိုတစ်ခဲနဲ့ထောက်ခံပြီးတော့ဆက်လာတယ်ဆိုတာဖြစ်တဲ့အခါကျတော့ဒီအစိုးရကိုဝန်ထမ်းထောက်ပြတဲ့ဟောအများစုကစမ်းမခံနေကြတာမတိုက်တာလည်းရှိတာပေါ့လေဆိုတော့ဒါလည်းပဲစစ်တီကအချင်းနဲ့ပါဝင်တယ်လို့ထင်ပါတယ်အခုကတော့ဟိုအဆိုးရွားပြောတော့ရတယ်မှာလေဆောင်းပါလေဒီရာဒီဟိုစီးလေးမချစ်ပြီးတဲ့ကိစ္စအဲ့တော့ကျွန်တော်ထင်ပါတယ်ဒါကတော့တော်တော်လေးလောက်ရမယ့်ကိစ္စပဲဟိုနေချင်းညာချင်းဒီရာဒီကပ္ပစီစီးမှုစွာတော့အဖြစ်နိုင်လို့ရှိတယ်အခုတော့ဒီလိုလွတ်လပ်တဲ့ရည်ခွင်ရတယ်ဆိုတာလည်းဘယ်တော့မှကြာပြီးတဲ့ကာလမဟုတ်ဘူးအဲ့တော့ဒီလိုလွတ်လပ်တဲ့ရည်ခွင်ရတယ်ဆိုရင်ဟာလေဒီကနေ့ကြီးတယ်ဒီဒီတော့ကလွတ်လပ်တဲ့ရည်ခွင်ရတာလည်းမဟုတ်ပါဘူးအဲ့တော့
ဟုတ်ကဲ့ကိုညံလင်းရဲ့ဖုန်းကလိုင်းမကောင်းမှုဖြစ်နေတယ်ကျွန်တော်တို့စီမှာဟိုဘေးကအတန်လေးမကြည့်ဘူးဆိုတော့ကိုညံလင်းဖုန်းကိုချလိုက်ပြီးတော့ကျွန်တော်တို့ထုတ်လို့ရမှုမဆုမှုကပြန်ခေါ်ပါမယ်နော်ဆိုတော့ကျွန်တော်ကိုညံလင်းဖုန်းကိုခေါ်နေတဲ့ပြန်ပြီးတော့ကျွန်တော်တို့ထုတ်လို့ရမှုကခေါ်ဖို့ကြိုးစားနေတဲ့အချိန်မှာမတ်ရင်နာတိတ်နဲ့ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးသွားကြရအောင်ပါဆိုတော့ကျွန်တော်တို့စီကိုဒီ season ဒီဆွေးနွေးကမ်းတွေကျွန်တော်တို့ VOA Burmese News Facebook ဆာမျက်နှာမှာဒီ season နဲ့ပတ်သက်လို့ကြော်ညာထားတဲ့အောက်မှာမှတ်ချက်ပေးပြီးတော့လာပြီးတော့ဆွေးနွေးထားကြတာလည်းရှိပါတယ်။အဲ့ဒီအထက်ကကျွန်တော်တို့ကိုမီဒီယာတွေကိုဆဲဆိုဝေဖန်တိုက်ခိုက်ထားတာတွေမပါကျွန်တော်တို့ကိုချီးကျူးထားတာတွေမပါအလေအလတ်ကြတယ်လို့ယူဆတဲ့မှတ်ချက်တချို့ကျွန်တော်ထုတ်ထားတာရှိပါတယ်။အဲ့ဒီထက်ကမှတ်ချက်တစ်ခုကိုကျွန်တော်အရင်ဆုံးပြောပြပါမယ
်
။အဲ့ဒါကမြင့်လွင်အောင်ဆိုးမိုးလို့ကျွန်တော်ထင်ပါတယ်။သူက AG ဆိုးမိုးလို့ရေးထားပါတယ်။အဲ့ဒီနာမည်နဲ့အကောင့်ပိုင်ရှင်ကသတင်းသမားများသတင်းဖော်ပြဖို့အတွက်လူမျိုးနှင့်နိုင်ငံတော်အကျိုးအတွက်ရည်ရွယ်တဲ့ဆိုရင်အထူးအထွေစဉ်းစားဖို့လိုမယ်မထင်ပါအမှန်တိုင်းရိုးသားစွာဖော်ပြတဲ့ဆိုရင်ပဲလူမျိုးနှင့်နိုင်ငံတော်အကျိုးကိုထမ်းဆောင်ပီးတာဖြစ်မယ်လို့ယုံကြည်ပါတယ်တဲ့မတ်ရင်ရတနာသိအဲ့ဒီမှတ်ချက်ပေါ်ဘယ်လိုသဘောရပါလဲ
โอเคကမ္ဘာတိုင်းလို့ပြောရတဲ့ဟာပေါ့နော်အဲ့ဒီဟာလေးတခုတော့ကျွန်တော်အဲ့ဒီဟာကိုကျွန်တော်လက်ခံတယ်အဲ့တော့အခုကျွန်တော်တစ်ခါပါဆိုလို့ရှိရင်ကျွန်တော်တို့ဒီတိုင်းပြည်နဲ့မျိုးလူကိုကြည့်ရမယ်ပေါ့နော်အဲ့ဒီအတွက်ကျွန်တော်တို့ကတိုင်းပြည်နဲ့မျိုးကိုဂုဏ်သိက္ခာကြောင့်ချင်းစီနဲ့အကြောင်းအရာမျိုးတွေမသေးတာရဘူးမထုတ်ဖော်ရဘူးပေါ့နော်ထုတ်ဖော်ရေးတာလေဆိုလို့ရှိရင်ဒါကတော့ဒီ international community ဘက်ကပို့ပြီးတော့ဒီအလေးပါတယ်ဘာရဖြစ်တယ်ဆိုပြီးတော့မှပြောစရာကြီးရှိရပေါ့ဆိုတော့ဒါကတော့ကျွန်တော်ကခမားကဆရာပြောလိုက်တဲ့ပေါ့နော်အဲခမားဒီ comment function ပြောလိုက်တဲ့အဲချက်လက်ကိုကျွန်တော်တဘောတူလေကျွန်တော်တို့ကတိုင်းပြည်ကိုချစ်ကြရလူတိုင်းချစ်မှာပဲပေါ့နော်ဂျာနယ်လစ်ဒီနိုင်ငံသားဂျာနယ်လစ်တွေချစ်မှာလေဒါပေမဲ့ချစ်တဲ့အတွက်ပဲကျွန်တော်တို့ကပြည်သူအကျိုးစီးပွားဖြစ်တဲ့အပြည်သူရဲ့ပြည်ပိုင်ခွင့်နဲ့ကိုပတ်သက်တဲ့ပေါ့နော်ဒီအထက်လက်ဒီမှန်ကန်တဲ့အကြောင်းအရာတွေကိုကျွန်တော်တို့ကသတ်မှတ်လိုက်ခဲနဲ့ကျွန်တော်တို့ရေးသားရမှာဖြစ်တယ်ဒါကလေဂျာနယ်လစ်ပြန်ပေါ့နော်စာမျက်နှာပြင်ရပြီးတော့အဲနောက်တစ်ခါကျတော့ဂျာနယ်လစ်ရဲ့ code of conduct ပေါ့နော်ဒီကျင့်ဝတ်နဲ့လည်းကပ်ယူရပေါ့နော်ဒီခါကျတော့ကျွန်တော်တို့ကအမားကိုအမားမှန်သိတယ်ဆိုလို့ရှိရင်အဲဒီအမားကိုခေါ်ထုတ်ပြီးရေးသားရမှာပါအဲကျွန်တော်တို့ကအဲ့ဟာကိုမခေါ်ထုတ်ခဲနဲ့နိုင်ငံသိခါကြသွားမယ်ဆိုပြီးတော့မှကျွန်တော်တို့ထိန်ချန်အထားတက်မှုပေါ့နော်ဒီခါကျတော့ကျွန်တော်ခုနအချက်ကိုတော့ဟုတ်ကဲ့တပူပါလေ
ဟုတ်ကဲ့ပါနောက်ထပ်ကျွန်တော်တို့comment နှစ်ခုကိုတော့ဒီ Facebook မှာရေးထားတဲ့ comment နှစ်ခုနောက်ထပ်နှစ်ခုကိုတော့မနှက်လောင်ဖတ်ပြပေးပါနော
်ဟုတ်ကဲ့ပါရှင်တခုကတော့ပါချေဆိုတဲ့အကောင့်မှာသူရေးထားတာကတော့မှန်ကန်မှုကသတင်းသမားတယောက်ရဲ့ဂုဏ်ဖြစ်ပါတယ်တဲ့ကျန်တဲ့နောက်အကောင့်တခုကတော့တက်သားဆိုတဲ့အကောင့်မှာသူကတော့သတင်းဟာအတင်းမဖြစ်ဖို့အရေးကြီးတယ်လို့ရေးပါတယ်ရှင
်ဟုတ်ကဲ့ပါဆိုတော့မန်ကန်မှုကတရင်သမားတယောက်ရဲ့ဂုံတရင်ဟာအတင်းမဖြစ်ဖို့အရေးကြီးပါတယ်တဲ့ကိုညာလင်းအဲ့ဒီမှတ်ချက်တွေပေါ်ဘယ်လိုသဘောရပါလဲ
တရင်ဘာရဲ့ကွန်ဆာဒါကျွန်တော်တို့ဟိုဘယ်လိုကောင်းလဲဒီတရင်ဒီမှာဟိုပတ်စံပါလိုက်တဲ့ကျင့်လက္ခဏာတွေကိုပြောတဲ့ခါမှာဒါကျွန်တော်တို့အနေနဲ့ဖြည့်ပြောလို့ရှိပါတယ်မန်ကန်မှုကမကဘူးကျွန်တော်တို့ဒီပေါ်မှာဟိုတောင်းရင်မှုတောင်းခံမှုဆိုတာလည်းရှိရမှာပေါ့နော်ဒ တာဝန်ချက်ပါတယ်ကျွန်တော်ပြောကြပါတယ်အခုကတရင်အတင်းမကြည့်ဖို့လူတွေဆိုရင်ဟာလည်းပဲဟိုဒါလည်းဟုတ်ပါတယ်ကျွန်တော်လက်ခံတယ်ကောတော့ဆိုတကယ်လို့ဒီကဘယ်ပြုံးနေရဲ့ဟိုဆွဆွကြောစနေတာပဲရင်းနေမယ်ဟိုဟိုအခြေအနေမရှိဘူးဆိုလို့ရှင်ဟိုအများမြင်မှာတော့အတင်းဆိုပြီးတော့ဖြစ်သွားနိုင်တာရှိတာပေါ့လေအဲ့တော့အဲ့လိုမဖြစ်အောင်ကျွန်တော်တို့ကဟိုဟိုဟိုရရှိရဲ့ဟိုကြားရနေတဲ့ပရင်ချက်နဲ့မှန်မှန်ကျွန်တော်တို့ဒီစစ်တိုက်ခံမှုတော်တယ်ဟုတ်ပြီတော့ဟိုလောက်ကမဲ့ဒီသက်ဆိုင်ရာရှူတောင်းပေါင်းပေါင်းလေးတို့ကျွန်တော်တင်ကြပြီးလို့လုပ်တယ်ပေါ့နော်အဲ့တော့ဒီအမှတ်ချက်တစ်ခုပေါ်မှာတော့ကျွန်တော်ဝင်ကြပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့အခုအစီအစဉ်ကို Facebook ကနေပြီးတော့ The Burmese News Facebook ကနေပြီးတော့ဓာတ်ရိုက်လွှင့်ထုတ်နေပါတယ်အဲ့ဒီမှာဥတုဆိုတဲ့အကောင့်နာမည်နဲ့ပိုင်ရှင်ကရေးထားတာတော့မီဒီယာကိုတိုက်ခိုက်ခြင်းဒီအမှန်တရားပေါ်မှာစိုးရင်လို့ပါကိုမှန်တာလို့ရင်ဘာမှတိုက်ခိုက်စရာမလိုပါဘူးတဲ့ဒါဥတုဆိုတဲ့အကောင့်မှရှင်မှတ်ချက်ပါဆိုတော့နောက်ထပ်မှတ်ချက်တစ်ခုကတော့မက်ကင်ပြူတွေဖတ်ပေးပါခင်ဗ
ျဟုတ်ကဲ့ဒီအေယာမောင်မောင်ဆိုတဲ့အကောင့်ပန်ရှင်ကရေးထားတာကဝေဖန်တိုက်ခိုက်တယ်လို့ယူဆတာကတဲ့ဘာကြောင့်ဝေဖန်တိုက်ခိုက်သလဲဆိုတာကိုလူလူနဲ့ထမင်းစားနေတဲ့မီဒီယာသမားတွေကမိမိကိုယ်ကိုရှေးဥစွာသုံးသပ်ဝေဖန်တင်တယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့လူဒူးနဲ့လူဒူးကလည်းပဲဝေဖန်သုံးသပ်တင်နေပေါ့လေတကားမီဒီယာသမားကိုတော့သူကထမင်းစားတဲ့မီဒီယာသမားလို့သူကအဲ့လိုမျိုးရှေ့ကနာမဥသေသနာလေးပါသူကထည့်ပြီးတော့ပြောထားပါတယ်ဆိုတော့ပန်းရည်ရနာတင်အဲ့ဒီမှတ်ချက်ပေါ်ဘယ်လိုသဘောရပါလဲ
โอเคคุณอาအပေါ်မှာပေါ့နော်မကြည့်သူပြောသွားတဲ့ကိစ္စပေါ့နော်ဒီမီဒီယာတက်ခဲ့တယ်ဆိုတာကတော့အမှန်တရားတွေပေါ်မှာဆိုလို့ပါတကယ်အမှန်တရားကရှိပြီးသားအဲဒီအမှန်တရားကိုလည်းကိုလက်ခံနိုင်နေဆိုတော့ကြောက်ကြရမလို့ဆိုတာတော့ကျွန်မရေးချက်ကတော့အဲသဘောလေးတူတယ်အရင်လည်းသဘောလေးကြားတယ်ပေါ့နော်ဒါလို့ဆိုခုလက်ရှိဒီမှာဖြစ်နေတာကတော့ကျွန်တော်တို့ဒီအဲဒီစစ်ဆက်ကပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့ဒီ power အနာရှိတဲ့ဒီ government ဒီ body တွေကပဲဖြစ်ဖြစ် government official တွေကပဲဖြစ်ဖြစ်ပေါ့နော်လက်ရှိသူတို့ကတကယ်သမားတွေကတခုခုအဲအနေပတ်သက်တဲ့အကြောင်းအရာမျိုးကို criticize လုပ်လိုက်တယ်သူတို့အုပ်ချုပ်ရေးမှန်တိုင်းပေါ့နော်အဓိကတော့အုပ်ချုပ်ရေးမှန်တိုင်းကိုသူကမိမောက်ထုတ်ပြလိုက်တယ် criticize လုပ်လိုက်တယ်ဆိုလို့ရှိရင်လည်းသူတို့တွေကဟိုတို့အဖြစ်ပေးတာလေးပါလေပေါ့နော်ရှိနေတယ် oppress လုပ်တဲ့ဟာလေးအများကြီးရှိနေတယ်ဆိုတဲ့ခါကျတော့တကယ်တမ်းကသူတို့ကမှန်တယ်ဆိုလို့ရှိရင်ဒီကိစ္စဘာမှတောက်ပြမလို့ပေါ့နော်ဆိုတဲ့ခါကျတော့ဒီလိုမျိုးပါပဲဒီခိုင်မှဖြစ်သွားတဲ့ဒီ sensitive ဖြစ်တဲ့ကိစ္စမျိုးဆိုလို့ရှိရင်လည်းဒီတိုင်းလည်းအဲကိုမှန်တာလုပ်ခဲ့တယ်ဆိုလို့ရှိရင်တော့ဘာမှတောက်ပြမလို့ပေါ့နော်ကိုဘက်ကအဖြစ်နဲ့တခုခုဖုံးကွယ်ထားတဲ့အခါမှာတော့ကျွန်တော်တို့မီဒီယာသမားတွေတကယ် watch dog တွေကျွန်တော်လိုက်ပြီးအဖြစ်ပေးရတယ်စံစာလုပ်ရတယ်စိုင်းလာလုပ်ရတယ်အမျိုးမျိုးရှိတယ်ပေါ့နော်နောက်တစ်ခါတော့နောက်တစ်ယောက်ပြောတာဟုတ်အင်ကားမမောင်ကလမ်းဒီကတော့
အေးရမောင်မောင်ပါ
ကျွန်တော်ရဲ့ကိစ္စနဲ့ပတ်သက်ပြီးတော
့ဟုတ်ကဲ့ဆက်ပြောပါမယ်ရနော်ဒီမင်းရနော်ဒီ
ဟုတ်အဲကျွန်တော်ရဲ့ကိစ္စနဲ့ပတ်သက်ပြီးရောပေါ့နော်ကျွန်တော်ဘယ်လိုမြင်လဲဆိုတဲ့အခါကျတော့အမ်မီဒီယာကိုကျွန်တော်ခုနအချက်မှပြောခဲ့တယ်လို့ပေါ့နော်ကျွန်တော်တို့မီဒီယာတကယ်အစ်စ်အမှန်တကယ်အလုံးလုံးတဲ့မီဒီယာတွေကိုကျွန်တော်တို့အခုမှကျွန်တော်တွေ့နေတာအခုမှရှိတာဆိုမကြသေးဘူးကျွန်တော်တို့2012ကအဲ17ကမှကျွန်တော်တို့ကဒီ free publication censorship ဆိုတဲ့ဟာကျွန်တော်တို့လွတ်မြောက်တာပေါ့နော်လွတ်မြောက်တာဖြစ်တဲ့အတွက်ကျွန်တော်တို့ကတကယ်မီဒီယာအလုံးလုံးတဲ့ပုံနေကျွန်တော်ဒီမိုကရေစီစံနှုန်းနေနဲ့ဟို program နဲ့ကျင်းပမရသေးတဲ့အခါမှာဒါခုမှပြောတဲ့ပြဿနာမျိုးအမြင်မျိုးဖြစ်လာတယ်လို့ကျွန်တော်ကတော့မြင်တယ်ပေါ့နော်ဆိုတော့မီဒီယာကအမြဲတမ်းလူတိုင်းလူတိုင်းအတိုက်တော့ဖြစ်နေမှာမဟုတ်ဘူးပေါ့နော်အဲဒီတချို့ drug ကတော့ကြိုက်နေတိုက်နေတချို့ drug ကတော့ခိုင်းခါမယ်ပေါ့နော်မီဒီယာကတော့ခါခါချူချူသူ့လို့ကိုသူလုံးရပါတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့မီဒီယာဆိုတာရတာဆုံးပေးတဲ့သဘောလို့ကျွန်တော်နားလဲပါတယ်အခု Facebook Live မှာပါပဲပေါ်လူဆိုတဲ့အကောင့်ပိုင်ရှင်ရေးထားတာကမီဒီယာပိုင်ရှင်တွေကခရိုနီတွေများပြီးတဦးတစ်ဖွဲ့အတွက်ရေးပေးနေကြတာကြောင့်လူလူကမီဒီယာပေါ်အယုံကြည်မရှိတာဖြစ်ပါတယ်တဲ့ပြည်သူတည်တည်တဲ့သတင်းတချို့ကိုသူကအင်္ဂလိပ်လိုရေးထားပါတယ် omit လုပ်လို့ရှိတယ်ဆိုတော့ခြံထားလို့ရှိတယ်လို့ကျွန်တော်နားလည်ပါတယ်ဒီလိုအချိန်မျိုးမှာမီဒီယာကိုလူလူကဆဲဆိုကြတာတွေ့ရပါတယ်ဆိုတော့ကိုညံလင်းရေမီဒီယာပိုင်ရှင်တွေကခရိုနီတွေများတယ်ဆိုတာမှန်ပါသလားသတင်းတွေကိုခြံထားတယ်ပြုတ်ထားတယ်ထည့်ကျင်မှထည့်တယ်ထည့်ကျင်တဲ့သတင်းတွေထည့်တယ်ဆိုတာရောဘလောက်အတိုင်းအတာအထိမှန်ပါသလဲကိုညံလင်းဘယ်လိုသဘောရလဲ
အဟုတ်ကဲ့ဟုတ်ဒီခရိုနီညားရဆိုတာကတော့ဟိုအဲ့လိုတော့မဟုတ်ကြဟိုတကယ်ရှိတာပေါ့တကယ်မီဒီယာဟိုဟာပေါ့ဒီအင်္ဂါကြီးတဲ့မီဒီယာတွေရဲ့ပန်ရှင်တွေတော့မှာတော့သူတို့ဒီအဟိုရင်းသူရနဲ့အဟိုပေါ့ဒီဘလော့ကွန်မန်တွေရဲ့အင်္ဂါကြီးတွေရှိရဆိုတော့ဒါလည်းရှိနေမှာလေဒါပေမဲ့တကယ်ရှိတာကဟိုမီဒီယာကဟိုတုံးတစ်ဖက်အတွက်ပဲဒီလိုရေးရဆိုတော့အဲ့လိုတော့မဟုတ်ပါဘူးအဲ့ဒါကတည်းကကြည့်ရမယ်ဆိုလို့ရှင်ပုံမှန်မီဒီယာပဲကြည့်ကြည့်ပုံမှန်မီဒီယာပဲကြည့်ကြည့်ဒါတော့ casting channel တွေပဲကြည့်ကြည့်အဲ့တော့သူတို့ဒီတက်ဆန်တမရတော့ဟိုဘယ်လိုခေါ်မလဲဒီအာရှုတော့ဟိုဘာ issue တောင်းတာတော်တော်များများကိုသူတို့ဒီအာပေါ်ပြပြနေမှုကြိုးစားနေကြတော့ကျွန်တော်တွေ့ရပါလိမ့်မယ်အဲ့တော့နောက်တစ်ခုကအချို့ဟာတွေကိုဟိုဘယ်လိုခေါ်မလဲဟိုလေးပြီးတချို့ဟာတွေကျတော့ဟိုဘယ်လိုခေါ်မလဲပေါ်ပြဖို့ဆိုတဲ့ဟာမျိုးတွေလည်းပဲဒါလည်းတကယ်တော့ ဟိုအဲ့ဒီဘောမျိုးလို့ဖြစ်နေမှာဟိုရှိကောင်းရှိပါလေကွာ။အဲဆိုမီဒီယာရဲ့သဘောမှာလည်းပဲသူပြစ်မှတ်ထားတဲ့ဟိုပြည်သက်ရဲ့ဟိုစိတ်ဝင်စားမှုနဲ့ဟိုဘောပြုတ်ကြတဲ့ဟာတွေကိုအလေးပြရတဲ့အနေထားတွေမှာရှိတဲ့ခါကျတော့ချောရည်ကြတော့ကွာဟိုတောင်းပြီးကြီးဒီချောရည်ကိုဟိုဘယ်လိုခေါ်မလဲတောင်းပြီးမင်းကြီးဖြစ်လာတယ်ရှိတယ်ပေါ့လေ။အဲလိုလည်းသူကသူ့ရဲ့ဒီပြစ်မှတ်ထားတဲ့ပြည်သက်နဲ့ကျွန်တော်သွားတဲ့ဒီဘောခေါ်မလဲမူဝါဒပေါ်မှာမူတည်ပြီးတော့ဘယ်လိုကွာချတော့တာရှိတယ်ပေါ့လေ။အဲ့တော့ပြောရရင်တော့ဗီဒီယိုပြည်ပြီးမှမှဟိုစင်လုံးချောဆောတော့မရှိပါဘူး။ဒီမှာအမေချက်တွေလည်းရှိပါတယ်။အဲ့တော့ဟိုတကူရှိတာကဟိုတနင်္ဂနွေကိုဖြန့်ချက်သွားနေတဲ့မီဒီယာတွေကကျတော့ညစွာတင်တော့ဒီဟိုပေါ့ရန်ကုန်မန္တလေးလိုနောက်ပြီးတနင်္ဂနွေစင်ကနေရှိနေတယ်။ဇာပင်းရပြီးတော့ဟိုဘယ်လိုခေါ်မလဲ။ဆနာပြင်းနေတဲ့တိုင်းဒီမှာဖြစ်နေတဲ့တချို့ကိစ္စတွေကိုပုံပြနိုင်နေတဲ့အတိုင်းအတာလည်းရှိပါတယ်။အဲ့လိုမပေါ်ပြနိုင်လို့လည်းဒီမီဒီယာတွေကဒါဒီဂျင်းတွေဒီတိုင်းတကြီးတွေလည်းပြောတယ်လည်းပြောလို့မရပြန်ပါဘူး။ဟိုအဲ့တသက်ဆိုင်ရာဂျင်းနဲ့တိုင်းစားကြီးတွေမှာရှိတဲ့အမေရရလေကိုသတ်ဆုံးနာဘရုတီတာအကြောင်းကိုပေါ်ပြပေးနေရှိတယ်။အဲ့တော့သူရှိတာကမင်းဗင်ဂျီယာမှတနင်္ဂနွေလုံးစိတ်ဆောက်ကိုစိတ်ဆက်ဆက်နဲ့ပေါ်ပြပေးနိုင်တဲ့အခါမျိုးတော့ဟိုသူရှိသေးဘူး။ဟိုအားလုံးကတော့ရှိပြီကျွန်တော်ကတကယ်ကျတော့ဟိုအဲ့လိုဖြစ်နေပေါ်ပြသမှုတွေပါဘူး
။ဟုတ်ကဲ့နောက်ထပ် comment လေးတွေကျွန်တော်ဆက်ဖတ်ပြပါအောင်မယ်ကျွန်တော်တို့ live လွှင့်နေတဲ့ထဲမှာပဲလာပို့ထားတာပါ။စိုးဝင်းဆိုတဲ့အကောင့်ပိုင်ရှင်ကကိုကောင်းမဲ့ပြောနေကြတာများတယ်။မကြိုက်တဲ့လူစုဖိကြီးကြတာများတယ်။ကျင့်ဖို့အတိုင်းသာလို့ဘာမှပြောစရာမလိုပါဘူးတဲ့ဒါကုနာဆွေးနွေးသွားတဲ့ထဲမှာလည်းဒီအကြောင်းပါပါတယ်။ဘာကျော်ဆိုတဲ့အကောင့်ပိုင်ရှင်ကတရင်သမားတွေကတရင်ကိုအမှန်ချပြဖို့ပဲလိုပါတယ်တဲ့ဒါလည်းပဲတရင်သမားတွေနဲ့သဘောမတူစရာအကြောင်းမရှိဘူးလို့ကျွန်တော်ယူဆပါတယ်။မင်းဒုက္ခဆိုဆိုတဲ့အကောင့်ပိုင်ရှင်ကမီဒီယာတွေကိုအမုန်းပွားကြတယ်ဝိုင်းတက်ခိုက်ကြတယ်ဆိုတာအမှန်တရားကိုမလိုလားပဲ။တခြားပြည်နယ်တွေမှာမဟုတ်တာလုပ်တဲ့အရာတွေကိုဖုံးကွယ်ခြင်းနဲ့အစိုးရနဲ့စစ်တပ်အတိုင်းဝိုင်းကဝေဖန်တိုက်ခိုက်ကြတာအမှန်တရားတန်ဖိုးထားမျက်လို့တဲ့ပြည်သူတွေကတော့မတိုက်ခိုက်မုန်းပါဘူးမြန်မာနိုင်ငံမှာအမှန်တရားနဲ့ပြည်သူဘက်ကရက်တည်တဲ့မီဒီယာကတော့အမြဲတိုက်ခိုက်ခံရမှာပဲတဲ့အဲ့လိုရေးပါတယ်တခါနောက်ထပ်မှတ်ချက်တစ်ခုကတော့ကျွန်တော်တို့အစောပိုင်းပို့ထားတဲ့မှတ်ချက်ကိုတော့မှန်းနှံလောက်မှဖတ်ပြပါအောင်ခင်ဗ
ျဟုတ်ကဲ့ရှင်သူအကောင့်နာမည်ကတော့စင်နွာစင်နွာလို့ခေါ်ပါတယ်ကျွန်မအသံထွက်တာမှန်တယ်လို့ထင်ပါတယ်ရှင်အမျိုးသားရေးအဖွဲ့တွေစွမ်းအားရှင်များအဖွဲ့တွေအမည်မသိသတင်းမီဒီယာခေါင်းစဉ်တစ်ခုခုတက်ပြီးတော့ဗမာတပ်မတော်ရဲ့လူတွေကိုတိုက်ခိုက်တာဖြစ်ပါတယ်တဲ့အမှန်လူသိများသောသတင်းမီဒီယာများကိုတိုက်ခိုက်တာမကားတဲ့ဒေသခံတိုင်းရင်းသားပြည်နယ်တို့မှလည်းနှီးပေါင်းဆောင်ဖြင့်တိုက်ခိုက်ခံရပါတယ်လို့ရေးပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဗမာတပ်မတော်ရဲ့လူတွေတိုက်ခိုက်တာဖြစ်ပါတယ်လို့သူကရေးထားပါတယ်ဆိုတော့မန်းကြီးရနာသိဒီဒီမှာရေးထားတဲ့ရေးထားချက်ကိုကျွန်တော်နားလည်တာကတနည်းအားဖြင့်ဆိုရင်ဒီပြောရရင်ကျွန်တော်တို့အင်တာနက်အခေါ်ရဆိုရင် troll ပေါ့လေတမင်ကြီးပဲချက်နဲ့ဟလာမီဒီယာတွေကိုလူလူကအမြင်တိမ်းဆောင်းအောင်လူလူကအမုန်းပွားအောင်တမင်ကြီးပဲချက်နဲ့ကိုအကွက်ချပြီးတော့လုံနေတဲ့လူတွေရှိတယ်ဆိုတဲ့ပုံစံမျိုးအုပ်စုမျိုးရှိတဲ့အုပ်စုတွေရှိတဲ့လို့ပုံစံမျိုးရေးတယ်လို့ကျွန်တော်နားလဲပါတယ်မတ်ရင်ရနာသိင်အဲ့ဒါကိုဘယ်လိုနားလဲပါလဲ
ဟုတ်ကဲ့ကျွန်တော်ကတော့ဒီမီဒီယာကိုအမြင်ပေါလာဖို့ပေါ့နော်ကျွန်တော်ခုနအထက်မှာလည်းပြောတယ်လူတို့က quality educated ဖြစ်တဲ့အချိန်မှာသူတို့ကလွယ်လွယ်ကူကူနဲ့ဒါအလွယ်ဆုံးလုပ်ရတယ်ပေါ့နော် manipulate လုပ်လို့ရတယ်ဆိုတဲ့ဟာမျိုးပေါ့အဲ့ဒီအချိန်မှာသူရ3လေးပါကတော့ fake news ကျွန်တော်ပြော reaction လို့ဟာမျိုးတွေပေါ့နော်တခါတည်းနှစ်မျိုးရှိတယ်တစ်ခုကတော့ဒီဟိုခုနပြောဒီ systematic campaign တွေပေါ့နော်ဒီ social media ပေါ်မှာပဲသူတို့ဒီ group like ရှိမယ်အုပ်စု like ရှိမယ်သူကတစ်ခုသတင်းတစ်ခုတက်ပြီးဆိုတာနဲ့အဲ့ဒီသတင်းအောက်မှာဆိုင်ဆိုင်အဲ emotionally comment တွေတော့ negativity တွေရေးတဲ့ဟာမျိုးတွေဖြစ်တယ်။အဲရေးတဲ့ဟာတယောက်က copy ကို copy paste လုပ်တဲ့ဟာမျိုးတွေပေါ့နော်။ဒါကြီးကကျွန်တော်တို့ဒီ social media monitoring လုပ်နေတဲ့ group တွေကနေပြီးတော့မှသူတို့ဆိုရင်အများကြီးပုံကြီးနေရပါတယ်။အဲ့လိုမျိုးတွေရှိတယ်ပေါ့နော်။ဒီမှာဆရာပြောသလိုမျိုးပဲဒါ event ကိုသူတို့ကဒီရေးချက်ရှိရှိနဲ့ troll လုပ်နေတဲ့အုပ်စုတွေရှိတယ်ပေါ့နော်။ဒါကတော့ကျွန်တော်အများကြီးဒီကြားပါတယ်။ဒါစစ်တကားလောက်ကြားလို့လည်းကြားတယ်။ဒါပေမဲ့တကယ်တကယ်တမ်းပေါ့နော်ကျွန်တော်တို့ကပြောဖို့ဟာဒါကြီးကိုကျွန်တော်ပြောသလိုအချက်မှတ်ဖြစ်နေယူသုံးဖို့ကတော့တော့ခက်တယ်ဒါလို့ကျွန်တော်တို့မှချက်လာမရှိဘူးပေါ့
။ဒါပေမဲ့ချက်လက်လို့ပါတယ်။
systematic campaign မျိုးတွေအမည်မသိတဲ့လူတွေနဲ့ပေါ့နော်အပေါ်မှာရှိနေကြတဲ့ဒီ online ပေါ်မှာရှိနေကြတဲ့ဆိုတာတော့ဟုတ်တယ
်။
နောက်ပုံစံတစ်မျိုးကကြတော့အစိုးရကိုနိုင်ကပဲသူတို့သုံးဖြည့်ခြင်းနဲ့စကလုံးတွေကိုသူတို့ကနေပြီးတော့မှတီထွင်ထုတ်လုပ်ပြီးသူတို့ဒီအစိုးရ dictionary ပုံစံမျိုးပေါ့နော်ဥပမာဆိုလို့ရှိရင်ဒီ Rohingya ဆိုလို့မသုံးရဘူး၊ Bengali လို့ပဲသုံးရမယ်ဆိုရဲဟာမျိုးတွေပေါ့နော်။ဒါမျိုးတွေသူတို့လုပ်ပြီးတဲ့အခါကျတော့မှဒီ media တွေကိုသူတို့အတင်းဖိအားပေးလို့ရှိရပေါ့နော်။ဒါမျိုးတွေနဲ့ကျွန်တော်တို့ဒါကျွန်တော်တို့ဒီမှာ case တွေလည်းကျွန်တော်တို့ကြားဖို့ရယ်ကိုယ်တိုင်ကြုံလိုက်ရတဲ့ဒီ media guide တွေလည်းအများကြီးရှိတယ်ပေါ့နော် address လောက်ခံလိုက်ရတဲ့ media guide တွေလည်းအများကြီးရှိတယ်ဆိုတော့တခုက systematic anonymous campaign တွေလုပ်တယ်တခုကတော့ဆေးရကိုနိုင်ကနေပြီးတော့မှ address လောက်ပြီးဟာမျိုးတွေရှိတယ်
ခင်ဗ
ျဆေးရကသူပြောတဲ့အတိုင်းပေါ့ဒီလိုမျိုး media ကနေပြီးတော့မှမတုံ့ဆွဲခဲ့ဘူးသူပြောတဲ့အတိုင်းသူလိုချင်တဲ့ shutdown ကနေမရေးခဲ့ဘူးဆိုလို့ရှိရင်ဒီ media ကဘယ်လိုကြောင့်လဲဒီမညာကိုမဖြစ်ဘူးပေါ့နော်ဒီအခါကျတော့သူကဒီ international community အစိုက်ကိုလိုက်ရေးတယ်ဆိုပြီးတော့မှ bias ဖြစ်တယ်ဆိုပြီးတော့မှ accusation
ချက်တွေလုပ်လို့ရှိရပါတ
ယ်ဟုတ်ကဲ့ပါခင်ဗျာ
ကျွန်တော်မင်းနှမျိုးနဲ့မီဒီယာတွေကိုတိုက်ခိုက်ခံရတယ်လို့မြင်ပါတယ်
ဟုတ်ကဲ့ပါနောက်ထပ်ကျွန်တော်တို့ကြိုတင်ပေးထားတဲ့မတ်ချက်တစ်ခုကိုတော့အမှတ်ခင်ပြုရေးဖတ်ပေးပါခင်ဗျာ
ဟုတ်ကဲ့အောင်အောင်ဆိုတဲ့အကောင့်ပိုင်ရှင်ရေးထားတာကတော့သတင်းထောက်တွေရဲ့အရေးအချင်းကရောအဆင့်မီလို့လားတဲ့ဥပဒေတော်တော်များများကိုနားလည်သင့်တယ်လို့ငွေရပြီးရောရေးကျင်တယ်လို့ရေးနေကြတာဖတ်နေတဲ့သူတွေကတိလာကြတော့မယုံကြတော့တာသူတို့ကိုယ်တိုင်အသုံးမချလို့ပဲဆိုပြီးတော့ရေးထားပါတယ်ရှင
်သတင်းထောက်တွေရဲ့ရေးချင်းနဲ့ပတ်သက်ပြီးမေးခွန်းထုတ်တာတော့ကျွန်တော်တို့ရဲ့ပရိသတ်ပြည်သူလူထုမှာမေးခွန်းထုတ်ပိုင်권ရှိတယ်လို့ကျွန်တော်အပြည့်အဝယုံကြည်ပါတယ်ကျွန်တော်တို့ရဲ့ရေးချင်းနဲ့ပတ်သက်ပြီးတော့ထောက်ပြတာကိုလည်းပဲကျွန်တော်တို့ကတော့အမြဲတမ်းကြိုးစားပါတယ်ဆိုတော့ကိုညာလင်းရဲ့သတင်းလောကကရေးချင်းအရေးအသွေးနှိမ့်နေတယ်ဆိုတာဒါကျွန်တော်တို့အားလုံးကိုညာလင်းကပြောတဲ့ထက်မှလည်းပါပါတယ်ကျွန်တော်တို့အားလုံးလက်ခံထားပါတယ်နားလည်ထားပါတယ်ဥပဒေတွေနားလည်ဖို့လိုတယ်လို့လည်းကျွန်တော်တို့တည်တည်ချချာကိုသဘောတူပါတယ်ငွေရပြီးရောရေးချင်တယ်လို့ရေးနေကြတာဆိုတာကတော့သတင်းသမားအများစုလို့ကိုညာလင်းသဘောတူပါသလား
ဟုတ်ကဲ့ဒီလိုမျိုးတွေတို့ကြည့်စင်လိုက်တော့ဉာဏ်ကောင်းနေလို့ပေါ့။အဲ့တော့ဟိုတချို့နေရာတွေမှာဟိုတရင်သမားဟန်ပေါင်းပြီးတော့ဟိုငွေမြစ်တာတော့ဟိုငွေပြီးမှရေးပြီးမယ်ဆိုပြီးတော့အဲ့လိုမျိုးဒီအကန့်နဲ့အတရင်သမားအကြောင်းပေါင်းနေတဲ့ရှိခဲ့ဆိုတဲ့အခါကျတော့ဟိုဒီလိုဟိုထင်အောင်ထင်မှတ်ဖြစ်တာကဟိုတိတ်တော့မထူးဆောင်းဘူးလေ။သူတို့တရင်သမားအများစုကတော့ကျွန်တော်ကျင်းလိုက်တဲ့တရင်သမားအများစုကတော့ကျွန်တော်တို့ဟိုဘယ်လိုကောင်းလဲငွေမြစ်တာမျိုးလည်းမရှိဘူး။ဟိုစက်ဆံပေးမှဒီတရင်ရေးပြီးမယ်ဆိုတာလည်းမရှိဘူး။အများပြည်သူတို့အကျိုးဒီပါကျန်နေလာပြီးတော့ကိုပတ်သက်ပြီးတဲ့ပြည်ကျန်ရဲ့အခြေစားလေးဖြစ်တဲ့ပြည်နယ်ကိစ္စမျိုးလို့ဖြစ်တဲ့ solution ကိုကျွန်တော်တရင်သမားများစုကနေပြီးတော့ရှင်းကြတာများပါတယ
်ဟုတ်ကဲ့
ဆိုတော့နောက်တစ်ခုကဒီတရင်သမားတွေဒီဒီဘန်ဆိုင်ရာမြန်မာတွေဆိုတဲ့ကိစ္စလည်းပဲတကယ်တော့ကျွန်တော်တို့ကဆော့ဘိုင်းတော့ထားတယ်ကျွန်တော်တို့ကိုလွတ်လပ်တဲ့ရေးခွင့်ရတယ်ဘလောက်မှကြာပြီးတော့မဟုတ်အဲ့တော့ဒီတွင်မှာလည်းကျွန်တော်တို့ကကျွန်တော်လည်းကျွန်တော်ပတ်သက်တဲ့တင်ရည်ကိုခုနောက်ပိုင်းမှာဟုတ်လားကျွန်တော်လွတ်လပ်တဲ့မြန်မာကိုကိုပြေးခွင့်ရတာ။အရင်ကတော့ခုကြောင့်ခုကနေတင်းနေတက်ခဲ့ရတာ။အဲ့တော့အဲ့ဒီအချိန်မျိုးလေးရှိတယ်ပေါ့လေ
။
အခုရှိတာကကျွန်တော်တို့ကဟိုဘလောက်တဲဗျာဟိုအချင်းပြေးသွားတဲ့ပြည်မှာဖြစ်ဖြစ်တပ်ပပိသက်တည်းရဲ့ဆန္ဒကိုတရားကနုံးပြဖြစ်စီကိုသလုံးတော့မဖြစ်နိုင်ပါဘူး
။ဟုတ်ကဲ့။
ဟုတ်လေ
ကိုညာလေးကျွန်တော်တစ်ချက်ချုပ်လိုက်ချင်လို့ကျွန်တော်တို့အချိန်မိနစ်ဝက်ပဲကြံမယ်။ကိုညာလေးနဲ့မဟုတ်ရင်ကျန်လာသေးတယ်။ကျွန်တော်က15စက္ကန့်စီပဲတိုးပြီးပါတခွန်းပဲ။ဒီမိုကရေစီမှာသတင်းမီဒီယာရဲ့အခန်းကဏ္ဍဘယ်လောက်အရေးကြီးပါလဲလဲမဟုတ်ရင်ကျန်လာသေးအရင်ပြောပါ။အော်မိုင်းရည်နာတိန်လိုင်းကကြာနေပါတယ်တို့ထုတ်လို့ဘုံကစူးစမ်းနေပါတယ်ဆိုတော့မိုင်းရည်နာတိန်ကိုကျွန်တော်တို့မခေါ်တော့ပါဘူးအချိန်က15စက္ကန့်နဲ့ကြက်ပါတယ်ကိုညံလင်းဒီမိုကရေစီမှာသတင်းမီဒီယာရဲ့အခန်းကဏ္ဍဘယ်လောက်အရေးကြီးပါလဲ
ဟုတ်ကဲ့အသက်တော့အရေးကြီးတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီကျွန်တော်တို့မှန်ကန်ပြကြတဲ့သတင်းချက်လက်တွေနဲ့မှာလူလူကဒီမိုကရေစီစီတောင်းမှာမျိုးပါလာနိုင်ပြီးတော့နိုင်ငံရေးဖြစ်စဉ်မှာတရကြောချက်ပေါင်းလို့ရှားနိုင်မှာဖြစ်ပါတယ်ဒီတို့
ဟုတ်ကဲ့ပါခင်ဗျာ
တက်တဲ့အရေးကြီးတယ်လို့ပြောချင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ပါခင်ဗျာပင်နိုင်ဆွေးနွေးပေးသူကိုညံလင်းမဲ့ရင်ရနာသိ Facebook မှာနားထောင်သူများဆွေးနွေးသူများတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
Hello သူမဆုမနဲ့အတူကိုကြောကြောတိုင်စီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုတော့ကြန့်ရှင်နေတဲ့ချိန်တွင်တည်အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါဦး
ဥရောပတကမက EU ထဲကနေခွဲထွက်ဖို့ပြင်နေတဲ့ဗြိတိန်နဲ့အရေးကြီးတဲ့ကုန်သွယ်ရေးသဘောတူညီချက်တရရရှိအောင်အခိုင်အမာကြိုးပမ်းသွားမယ်အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထယ်ရီစာမေးနဲ့ဒီနေ့တွေ့ဆုံပြီးတဲ့နောက်လန်ဒန်မြို့တော်မှာသတင်းတောက်တွေနဲ့တွေ့ဆုံခဲ့တယ်လို့ပြောတာပါ။နိုင်ငံဆက်ဆက်ရေးနဲ့ပတ်သက်လို့ဝန်ကြီးချုပ်မေးကဂုဏ်ယူပြောဆိုပေမဲ့အီရန်အရေးဥတုရာသီဖောက်ပြန်ပြောင်းလဲမှုဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့တော့ကွဲလွဲမှုတွေရှိနေတယ်ဆိုတာကိုလည်းအသိမှတ်ပြုပြောခဲ့ပါတယ်ရှင်။လူငယ်နှစ်ပေါင်း30ကတရုတ်နိုင်ငံပေကျင်းမြို့မှာလူတွေအများပြားသေဆုံးခဲ့ရတဲ့ TNMN ရေခင်းအတွင်းကွန်မြူနစ်အစိုးရကိုဆန့်ကျင်ကန့်ကွက်ခဲ့ကြတဲ့ဆန္ဒပြတရုတ်ကျောင်းသူကျောင်းသားတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကဂုဏ်ပြုပြောကြားခဲ့တဲ့အပေါ်မှာတော့တရုတ်အစိုးရကကန့်ကွက်လိုက်ပါတယ်။ဆန္ဒပြကျောင်းသားတွေကိုတရုတ်ပြည်သူတွေရဲ့တရေကောင်းတွေဆိုပြီးတော့ဝန်ကြီးပွန်ပေယိုကပြောဆိုလိုက်တာပါ။တရုတ်နိုင်ငံအနေနဲ့နိုင်ငံတကာစနစ်ကိုလက်ခံပြီးပို့ပြီးတော့ပွေလင်းတဲ့နားလေတီးခတ်မှုရှိတဲ့လူဖွဲ့စည်းတစ်ခုဖြစ်လာအောင်ကြိုးပမ်းလာဖို့မျှော်လင့်တဲ့အကြောင်းလဲဝန်ကြီးပွန်ပေယိုကပြောဆိုခဲ့တာပါရှင်။ချက်သမရနိုင်ငံကို၃ရက်ကြာချစ်ကြည်ရေးခရီးရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းကချက်နိုင်ငံသားရေးဝန်ကြီးသောမတ်စ်ပက်ထရီချက်နဲ့တွေ့ဆုံသလိုချက်မြန်မာနိုင်ငံစီးပွားရေးညီလာခံကိုလည်းတက်ရောက်ခဲ့ပါတယ်။နိုင်ငံအကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာတဲ့အခြေအနေကိုချက်သမရနိုင်ငံဝန်ကြီးချုပ်ဘာဘေ့ချ်ကဒီစီးပွားရေးညီလာခံအတွင်းမှာမိပေါင်းထိုးပြောခဲ့ပါတယ်။ချက်သမရနိုင်ငံကနေအာရှနိုင်ငံတွေကိုတင်ပို့တဲ့ပို့ကုန်တွေ23ရာခိုင်နှုန်းကျဆင်းနေချိန်မှာမြန်မာနိုင်ငံကိုတင်ပို့တဲ့ပို့ကုန်ပမာဏကတော့66ရာခိုင်နှုန်းတိုးလာတဲ့အကြောင်းဝန်ကြီးချုပ်ဘာဘေ့ချ်ကပြောပါရရှင်။
တရင်အချင်းချက်ကိုမှခင်ပြွေကျင်းညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမှစုံမဖြစ်ပြီးတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီတိလိုင်းဒိုမီတာ30 40 48နဲ့လိုင်းလမီတာ190တို့ကနေဖိုင်းယူနာဆင်နေပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.